Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2020ပြည့်နှစ်မလ23ရက်တနင်္လာနေ့ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မကခင်မြတ်သက်ပါဒီညပဲသတင်းတွေကိုမှတ်ခွာညွှန်တဲ့အတူကြေညာပေးပါပါ။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ကယ်ဆယ်ရေးတွေအတွက်ပြည်내အုပ်ချုပ်ရေးမှုတွေရဲ့ညွှန်ကြားမှုနဲ့လှုပ်ဆောင်ဖို့သမ္မတထရမ့်ကပြောကြားလိုက်ပါပြီ။အာရှနိုင်ငံတွေမှာအခြေစိုက်တဲ့မြန်မာတန်ယုံတွေကမြန်မာနိုင်ငံသားတွေနေရပြောင်းရေးအတွက်စီစဉ်ပေးနေတယ်လို့ရောဂါကြိုးမကူးဆက်အောင်လဲကြိုးတင်ကာကွယ်မှုတွေလုပ်ပေးနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်2020တိုကျိုအိုလံပစ်ပြိုင်ပွဲကိုရွှေ့ဆိုင်းရဖို့ရှိပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ရရင
်အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးဆက်သွယ်မေးမြန်းချက်တွေထဲမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိသိချာစောင့်ကြည့်မယ့်အစီအစဉ်ကိုမလိုက်နိုင်ရင်အရေးယူမယ့်အကြောင်
းဒီကူးစက်မှုတွေရထုတ်ပြန်လာတဲ့ဒီကူးစက်ချက်ကော်ရိုနာလောက်အောင်မလုပ်ဘူးထောင်ထောက်ဖြစ်တယ်ဆိုလို့ရှိရင်တောင်5000တုံးမို့1600လောက်တုံးမို့ဖျက်ရစလုံးချမှတ်မယ်ကော်ရိုနာလောက်တယ်ဆိုတော့တခြား
ကူးစက်ရောဂါတိုက်ဖျက်ရေးဗဟိုဌာနကဒေါက်တာခင်ခင်ကြီးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးမှာပါမင်းပြားမြို့နယ်အတွင်းတက်မတော်လေ့ကျင့်ရေးအကြောင်းကို AA အဖွဲ့ကတိုက်ခိုက်ခဲ့တာမှာနှစ်ဖက်ထိခိုက်ကြဆုံမှုရှိပါတယ်ကလဒန်စီမံကိန်းကအိန္ဒိယနိုင်ငံသားတွေအပါအဝင်စီမံကိန်းဝန်ထမ်း5ဦးကို AA ကတညဖမ်းထားပေမဲ့ပြန်လွှတ်ပေးလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်စတင်ရာမူလဆင်းပြင်းနဲ့ပတ်သက်လို့တရုတ်နဲ့အမေရိကန်အပြန်အလှန်ဆွတ်ဆွဲပစ်တင်နေကြတဲ့သတင်းလွှာတွေကိုလည်းနားဆင်ရပါမယ်ရှင်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြေညာပေးပါမယ်ရှင်
ကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့နိုင်ငံတော်အရန်တပ်ဖွဲ့ရဲ့ကုန်ကျစရိတ်ကိုပြည်ထောင်စုအစိုးရကနေပေးဆောင်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်내အုပ်ချုပ်ရေးမှုရဲ့ညွှန်ကြားရေးမှုအောက်ကနေပြီးတော့စတင်ပြီးလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။အခုအချိန်ထိအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအဆိုးဆုံးခံရတဲ့ပြည်내တွေဖြစ်တဲ့ကယ်လီဖိုးနီးယား၊နယူးယောက်နဲ့ဝါရှင်တန်ပြည်내တွေကိုအဓိကထားပြောကြားတော့တာဖြစ်ပြီးဒီပြည်내တွေမှာနိုင်ငံတော်အရန်တက်တွေအနေနဲ့ရှေးကုသတဲ့နေရာတွေမှာလှုပ်သွားမှာဖြစ်တယ်လို့နှာခေါင်းဆီးမျက်နှာဖုံးတွေယောဂါမကူးဆက်ရအောင်ကာကွယ်တဲ့ဝတ်စုံတွေအသက်ရှူဆက်တွေနဲ့တခြားလိုအပ်တဲ့အထောက်ပံ့ပစ္စည်းတွေပေးဖို့အတွက်ကူညီပေးသွားမှာဖြစ်တယ်လို့အင်ဂျီရောမှာတင်းနှင်းကနွေနဲ့ညကပြုတ်ထုတ်တဲ့သတင်းစာရှင်းလင်းပွဲတွင်မှာသမ္မတထရမ့်ကပြောကြားခဲ့တာပါဒါအပြင်ဒီပြည်နယ်သုံးခုစလုံးမှာလည်းအရေးပေါ်ဘေးဒုက္ခအခြေအနေကြီးညာထားတာကိုလည်းသမ္မတထရမ့်ကအတည်ပြုထားပြီးပါပြီ။လိုအပ်နေတဲ့ဆေးဘက်ဆိုင်ရာအကူအညီပစ္စည်းတွေရဖို့အတွက်တနိုင်ငံလုံးအတိုင်းအတာနဲ့ကြိုးပမ်းသွားကြဖို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုပါဝင်ပြည်နယ်အုပ်ချုပ်ရေးမှူးတချို့ကအင်ဂျီရိုကိုပန်ကြားထားပါတယ်။ပြည်ထောင်စုအစိုးရအနေနဲ့စက်ရုံတွေကိုလိုအပ်နေတဲ့နှာခေါင်းဆီးမျက်နှာဖုံးတွေ၊ယောဂါကာကွယ်ဝတ်စုံတွေ၊အသက်ရှူဆက်တွေနဲ့တခြားမရှိမဖြစ်လိုအပ်တဲ့ဆေးဝါးပစ္စည်းအထောက်ပံ့တွေထုတ်လုပ်ဖို့အတွက်မှာတင်တယ်လို့အကြံပေးပါတယ်။အမေရိကန်ရေတပ်ကစေကူတာရဲ့တင်ပေါ်မာစီကို Los Angeles မြို့မှာထားသွားမှာဖြစ်ပြီး Comfort တင်ပေါ်ကိုတော့လာမယ့်သတင်းပတ်တွေအတွင်းမှာအရှိဘကန်ရန်ကိုပို့သွားမှာဖြစ်ကြောင်းနဲ့ဒီတင်ပေါ်ဟာ New York စိတ်ကမ်းမှာဆက်ကပ်ထားဖို့များတယ်လို့သမ္မတ Trump ကပြောပါတယ်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအကြီးကျယ်ခံရတဲ့အကျိုးဆက်ကြောင့်ထိခိုက်မှုကိုဖတ်ဆဲဖို့အမေရိကန်ပြည်သူအများစုနဲ့စီးပွားရေးလုပ်ငန်းအများအပြားအတွက်စီးပွားရေးအထောက်ပံ့ဖြစ်အမေရိကန်ဒေါ်လာ 1.8 ထရီလီယံ3ရေးအမေရိကန်အထက်လွှတ်တော်မှဒီကနေ့တနင်္လာနေ့မှထပ်ပြီးတော့မဲခွဲဖို့ရှိပါတယ်။မနေ့တနင်္လာနေ့ကမဲခွဲဆုံးဖြတ်မှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ဒီဥပဒေကြမ်းပါအချက်တချို့ကိုစန့်ကျင်နေတဲ့ဒီမိုကရက်တွေနဲ့သဘောတူညီချက်မရဘူးဆိုရင်တနင်္လာနေ့မှထပ်ပြီးမဲခွဲမယ်လို့လူများစုခေါင်းဆောင် Republican အမတ်မက်ကွန်နယ်ကပြောခဲ့တာပါဒီအကူအညီပေးရေးအစီအစဉ်ဟာအမေရိကန်ရဲ့စီးပွားရေးမြင့်တက်လာစေဖို့ရည်ရွယ်ပြီးအမေရိကန်ပြည်သူ90ရာခိုင်နှုန်းကျော်နဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ကျဆင်းရပ်တန့်နေတဲ့စီးပွားရေးလုပ်ငန်းတွေကိုတိုက်ရိုက်ထောက်ပံ့ငွေပေးသွားဖို့ဖြစ်ပါတယ်အမေရိကန်ရှေ့ဘက်ခြမ်းကနယူးယောက်နယူးဂျာစီကွန်နက်တီကတ်အလယ်ပိုင်းကအီလီနွိုက်နဲ့အိုဟိုင်ယိုတောင်ပိုင်းကလူအီစီယားနာနဲ့ပစိဖိတ်ကမ်းရိုးတန်းမှာရှိတဲ့ကယ်လီဖိုးနီးယားစတဲ့ပြည်နယ်ကြီး9ခုကအုပ်ချုပ်ရေးမှုတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ကာကွယ်ဖို့တံပေါင်းများစွာသောပြည်သူတွေအိမ်ထဲမှာပဲနေကြဖို့ညွှန်ကြားထားပါတယ်။လောလောဆယ်မှာအမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3,400ရှိပြီးသေဆုံးသူကတော့450ရှိကြောင်းအတည်ပြုထုတ်ပြန်ထားပါတယ်
။ American Republican အထက်လွှတ်တော်မှာ Rand Paul ဟာက COVID-19 ယောဂကုသခံထားရတယ်လို့တနင်္ဂနွေနေ့ကအတည်ပြုပြောဆိုခဲ့ပါတယ်သူကတော့ဒီယောဂကုသသူတွေနဲ့ထိတွေ့ဆက်ဆံမှုမရှိခဲ့ပါဘူးလို့ဆိုပါတယ်ဒါပေမဲ့သူသွားလာခဲ့တဲ့ခီးတွေခန္ဓာတွေကနေကုသခံရတာဖြစ်နိုင်ပါတယ်အခုချိန်မှာတော့ COVID-19 ကုသခံနေရတဲ့ American အထက်လွှတ်တော်မှ Ron Paul နဲ့အနီးကနေခဲ့သူအထက်လွှတ်တော်မှ Mitt Romney ဟာလည်းအခုချိန်ထိတော့ယောဂလက္ခဏာတစ်စုံတရာမပြသေးပေမဲ့အခုဆိုရင်တကူတည်းတိချခွဲနေထိုင်ရပြီးသူကလည်းဒီပိုးမရှိမရှိစမ်းသပ်စစ်ဆေးမှာဖြစ်ပါတယ်အလားတူလွှတ်တော်မှမိုက်လီလည်းတကူရဲတိချခွဲနေထိုင်ပြီးသူ့ကိုယ်တော်ယောဂပိုးရှိမရှိမဆက်ဆဲသေးပါဘူး။အောက်လွှတ်တော်မှနှစ်ယောက်ဖြစ်တဲ့ Republican Party က Mario Des Ballot နဲ့ Democrat Party က Ben McAdams ဆိုတော့ COVID-19 ယောဂရှိကြောင်းတွေ့ရှိခဲ့တာဖြစ်ပါတယ်။ American တလို့ American နိုင်ငံသားတွေမှာဒီယောဂရှိမရှိစမ်းသပ်ဆက်ဆဲနိုင်ရင်ကြိုးပမ်းနေကြချိန်မှာဒီယောဂကုသခံနေရတဲ့အထက်လွှတ်တော်မှ Rand Paul ယောဂရှိသူတွေနဲ့အနီးကတွေ့ဆုံဆက်ဆံမှုမရှိခဲ့ပဲနဲ့ယောဂလက္ခဏာမပြဘဲနဲ့သူကမှဘာကြောင့်ဒီယောဂရှိမရှိစမ်းသပ်တယ်လဲဆိုတာကိုဆိုရှယ်မီဒီယာတွေကနေမေးခွန်းထုတ်နေကြတာလည်းဖြစ်ပါတယ်အခုဆိုဒီယောဂကိုရှိမရှိစမ်းသပ်ဖို့အတွက်အမေရိကန်ကူးစက်ယောဂထိန်းချုပ်ကာကွယ်ရေးဌာနကတိုးမြှင့်လှုံ့ဆော်မှုစ조사နေပါပြီ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘက်ကအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဗီယိုအမေရိကန်တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ကမ္ဘာကာယောဂါCOVID-19 ကူးစက်ပြန့်နှံ့မှုကမ္ဘာတဝန်း3သိန်းကျော်ခံခဲ့ရပြီးတဲ့နောက်သေဆုံးသူပေါင်းက13,000ကျော်ဖြစ်ပွားလာနေချိန်မှာပဲအာရှနိုင်ငံတွေမှာအခြေစိုက်တဲ့မြန်မာတန်ယုံတွေကလည်းဒီမြန်မာနိုင်ငံသားတွေအရေးပေါ်ဆက်သွယ်နိုင်ဖို့နဲ့နေရပြန်လို့သူတွေအတွက်လည်းစီစဉ်ပေးနေတာဖြစ်ပြီးဒီယောဂါမကူးစက်နိုင်ရင်ကြိုးတင်းကာကွယ်စီမံမှုတွေကိုဆောင်ရွက်နေတယ်လို့ဒီကနေ့မတ်လ23ရက်ရက်စွဲနဲ့ကြေညာချက်အသီးသီးထုတ်ပြန်ထားပါတယ်တရုတ်နိုင်ငံဝူဟန်ကလည်းတဆင့်ပြန့်နှံ့ခဲ့တဲ့ဒီယောဂါကြောင့်တရုတ်နိုင်ငံကလည်းမြန်မာနိုင်ငံကိုပြန်လို့ကြောင်းတရုတ်နိုင်ငံဘေကျင်းမြို့မြန်မာတန်ယုံကိုဆက်သွယ်ကြောင်းချလာတဲ့တရားဝင်ရောက်ရှိနေထိုင်လုံလောက်ကိုင်းနေတဲ့မြန်မာနိုင်ငံသားတွေနေရပြန်နိုင်အောင်တရုတ်အစိုးရနဲ့ညှိနှိုင်းစီစဉ်ဆောင်ရွက်ပေးနေတယ်လို့ဘေကျင်းမြန်မာတန်ယုံကဒီကနေ့သတင်းထုတ်ပြန်ပါတယ်ဂျပန်နိုင်ငံတိုကျိုမြန်မာတန်ယုံကလည်းဂျပန်ရောက်မြန်မာနိုင်ငံသားတွေဒီယောဂါကူးစက်မှုကြိုတင်ကာကွယ်နိုင်ရေးအတွက်အထူးကိစ္စရကပမြန်မာတန်ယုံကိုလူကိုယ်တိုင်မလာကြဘူးအကြံပြုထားပြီးတော့အရေးပေါ်ဆက်သွယ်နိုင်ရေးအတွက်တန်ယုံဖုန်းနံပါတ်3939448383ကိုဆက်သွယ်ဖို့အသိပေးကြညာပါတယ်ဒီယောဂါကူးစက်မှုစစဝဝရန်ဆိုင်နေရတဲ့မလေးရှားနိုင်ငံကမြန်မာတန်ယုံကလည်းမလေးရှားရောက်မြန်မာနိုင်ငံသားတွေအရေးပေါ်ကူညီလွှင့်ဆက်သွယ်ကြဖို့နဲ့အထူးသဖြင့်မလေးနဲ့ထိုင်းနိုင်ငံတွေကနေလေချောင်းလန်းဒါမှမဟုတ်နယ်စပ်ကိတ်တွေကနေတစ်ဆင့်ပြန်ဝင်မဲ့မြန်မာနိုင်ငံသားအားလုံးကျန်းမာရေးဝန်ကြီးဌာနအစီအစဉ်နဲ့နေမှာ14ရက်တည်တံ့နေထိုင်ရမယ်လို့ပြောကြားထားပါတယ်
အိန္ဒိယနိုင်ငံတဝန်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားနေတာကိုဟန့်တာတဲ့အနေနဲ့မနေ့တနင်္ဂနွေနေ့ကပြည်နယ်85ခုမှအပြစ်မထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်။ပြည်နယ်အတွင်းပြေးဆွဲနေတဲ့ဘတ်စကားတွေကိုလည်းမတ်လ31ရက်နေ့အထိပိတ်ထားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုချိန်ထိအိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအယောက်390ကျော်နဲ့သေဆုံးသူ9ဦးရှိတဲ့အကြောင်း Johns Hopkins ဒီကိုရိုနာဗိုင်းရပ်စ်သတင်းအချက်အလက်စင်တာကဆိုပါတယ်မနေ့တနင်္ဂနွေနေ့ကအိန္ဒိယမှာတနင်္ဂနွေတရက်14နာရီကြာအပြင်းမထွက်ရေးလှုပ်ရှားမှုအပြီးအခုလိုအပြင်းမထွက်ရအမိန့်ထုတ်ပြန်လိုက်တာပါယထာလန်ကားလန်တွေကိုပိတ်ထားသလိုမွန်ဘိုင်းလိုအဓိကမြို့ကြီးတွေကိုသွားတဲ့ယထာခီးစဉ်တွေကိုလည်းဖျက်သိမ်းထားပါတယ်အိန္ဒိယမှာလူဦးရေများပြားတာလူနေထူထပ်တာကြောင်းရွှေ့အခြေချတွေများတာနဲ့ကောင်းမွန်တဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်မရှိတဲ့အတွက်ကပ်ယောဂါကိုရင်ဆိုင်ရမှာစိန်ခေါ်မှုတွေကြုံနေရပါတယ်။ညွေရာသီရောက်လာလို့ပြီးဖြစ်လို့လဲလူတွေလက်ကိုမကြာခဏဆေးကြောဖို့တိုက်တွန်းရမှာရေရှားပါမှုကလည်းပြဿနာတစ်ခုဖြစ်နေတာပါ။ယောဂါပြန့်ပွားမှုကိုတားဆီးဖို့ပြည်ပကပြန်လာသူတွေကိုယောဂါရှိမရှိစစ်ဆေးတာနိုင်ငံတကာလေဆိပ်တွေစိုက်ကပ်ခွင့်ဒါမြတာတွေကိုလည်းလှုပ်ဆောင်နေပါတယ်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်2020တိုကျိုအိုလံပစ်ပြိုင်ပွဲကိုအပြည့်အဝမကျင်းပနိုင်ဘူးဆိုရင်ပြိုင်ပွဲကိုရွှေ့ဆိုင်လိုက်နိုင်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကပြောပါတယ်။ဂျပန်ပါလီမန်မှာဒီကနေ့ကျင်းပတဲ့အစည်းအဝေးအတွင်းဝန်ကြီးချုပ်အာဘေကပြောတာပါ။ဒါပေမဲ့ပြိုင်ပွဲကိုချက်ချင်းဖျက်သိမ်းမှုကိစ္စကိုတော့သူကလက်မခံဘဲပယ်ချခဲ့တာပါ။ တိုကျိုအိုလံပစ်ပြိုင်ပွဲအခြေအနေနဲ့ပတ်သက်ပြီးနောက်တစ်ဆင့်အနေနဲ့ဘာဆက်လုပ်မယ်ဆိုတာကိုလာမယ့်သတင်းပတ်တွေတွင်ပြန်တုံ့သက်ဆွေးနွေးမယ်လို့နိုင်ငံတကာအိုလံပစ်ကော်မတီကြေညာလိုက်ပြီးနောက်ကျက်ကြမှာဝန်ကြီးဂျပန်ဝန်ကြီးချုပ်ကခုလိုပြောတာပါ။ဟိုအယ IOC ကတော့ပြိုင်ပွဲကိုသတင်းပတ်အနေနဲ့နောက်ဆုံးလားဒါမှမဟုတ်တစ်နှစ်လောက်နောက်ဆုံးလားဆိုတာကိုစဉ်းစားနေတာဖြစ်ပါတယ်။ဒီကော်မတီကဒီတိုကျိုအိုလံပစ်ပြိုင်ပွဲကိုငိုကျင်းပဖို့စီစဉ်ထားတဲ့အတိုင်းဆက်ပြီးလုပ်ဖို့ဖြစ်နေတဲ့အတွက်လည်းဒီနာမည်ကြီးအိုလံပစ်အားကစားသမားတချွေဝေဖန်မှုကိုပြင်းပြင်းထန်ထန်ခံနေရတာပါ
။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကအားကစားရွာထဲမှာပြုပြင်မွန်မှန်ထားတဲ့လေတပ်အစအုပ်ကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကိုထားဖို့အသင့်ပြင်ထားပြီးဖြစ်ကြောင်းအင်ဒိုနီးရှားအစိုးရရဲ့ COVID-19 ဆိုင်ရာအထူးတပ်ဖွဲ့ကပြောပါတယ်။ဒီဆောင်ရှားကုသမှုကိုအင်ဒိုနီးရှားစစ်တပ်ရဲ့ဂျကာတာအဖွဲ့ကဦးစီးဆောင်ရွက်တာဖြစ်တဲ့ကြောင်းဒီသတင်းချက်လက်တဲ့ဆက်သွယ်ရေးဆိုင်ရာအကြီးအကဲကပြောပါတယ်။ဒီစီဘာရေးဝင်ကြီးကလည်းသူ့ရဲ့ဌာနကနေပြီးကျမရေးသုံးပစ္စည်းကရိယာတွေစေဝါတွေနှကောက်စည်းနဲ့အဝတ်ထည်တွေကိုကူညီထောက်ပံ့သွားမှာဖြစ်ပါတယ်တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကျမခွာညိုတို့ကြီးညာပေးခဲ့ကြတာပါအခုတနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းဆောင်ပါတွေကိုစက်တိုင်နားဆင်ကြရမှာပါအရင်ဆုံးတော့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိသိချာစောင့်ကြည့်မဲ့အစီအစဉ်ကိုမလိုက်နိုင်အရေးယူမဲ့အကြောင်းမြမကျန်းမာရေးဌာနကသတိပေးချက်ထုတ်ပြန်ထားတာနဲ့စာကြင်ပါလေရှင
်မြမနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ကုသနိုင်ရေးအတွက်အချိန်မြင့်ဆောင်ရွက်နေချိန်မှာလိုအပ်ချက်အရာ14ရက်တာအတွင်းလာကန့်သတ်တဲ့ကွာရန်တင်းလုံဆောင်မှုမျိုးကိုမလိုက်နာပဲဖောက်ဖျက်ခဲ့ရင်ကူးစက်ဥပဒေအရအရေးယူလို့ရကြောင်းကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဒီယောဂါကိုကျွတ်တင်ကာဝင်နိုင်မှအဓိကကျတဲ့ကွာရန်တင်းလုံဆောင်မှုမျိုးကိုပြည်သူတွေအနေနဲ့ပူးပေါင်းပါဝင်ဖို့အတွက်လည်းတိုက်တွန်းထားပါတယ်။ COVID-19 ကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ရမှာဒီယောဂါဖြစ်ပွားရဒေသကပြန်လာသူတွေကို14ရက်တာအတွင်းလာကန့်သတ်တဲ့ home quarantine လုံဆောင်တာကိုပြည်သူတွေအနေနဲ့ပူးပေါင်းပါဝင်ပြီးအတိအကျလိုက်နာပေးဖို့ကိုကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။ကွာရန်တင်းလုံဆောင်မှုကိုဖောက်ဖျက်ရင်ကူးစက်ဥပဒေအရအရေးယူခံရမယ်လို့လည်းဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကအခုလိုပြောပါတယ်။
ကိုယ်တော်ဦးရရထုတ်ပြန်လာတဲ့ဒီကြားချက်ကော်လနီလောက်အောင်မလုပ်ဘူးထောက်ထောက်ဖြစ်တယ်ဆိုလို့ရှိရင်တောင်5000တုံးထောင်16000တုံးနဲ့ရသလုံးချမှတ်လိုက်ကော်လနီလောက်တယ်ဆိုတော့ခြားသူရအချိုးတက်မှာမဟုတ်ဘူးမိခိုတိုင်းအချိုးမိခိုတိုင်းအမျိုးမမိညာနေတဲ့ဒီသားစုဝင်တွေမကူးဆက်စေဘူးကိုယ့်ရဲ့နေထိုင်ရာပတ်ဝန်းကျင်ကိုယ့်ရဲ့ပြည်သူပြည်သားတွေကိုယ့်နိုင်ငံသားတွေကူးဆက်စေဘူးတောင်ရတာဖြစ်တဲ့အတွက်ကြောင့်ဒါတိတိကျကျလိုက်နာဖို့အတွက်ဒါပြောလိုပါတယ်
ထိုင်းနဲ့မလေးရှားကနေပြန်ဝင်လာတဲ့မြန်မာနိုင်ငံသားတွေကိုသူတို့ရဲ့နေအိမ်တွေမှာ14ရက်ကြာတည်တံ့နေထိုင်စောင့်ကြည့်မှု home quarantine ပြုလုပ်သွားမယ်လို့လည်းကျန်းမာရေးနဲ့အကစားဝင်ရှိဌာနကထုတ်ပြန်ထားပါတယ်။အဲဒီလိုကိုယ့်ရဲ့နေအိမ်မှာတည်တံ့နေထိုင်ရမယ့်သူတွေအနေနဲ့တခြားသူတွေနဲ့အနီးကပ်နေထိုင်တာမျိုးမပြုလုပ်ဖို့အပါအဝင်ကျန်းမာရေးအခြေအနေကိုလည်းကျန်းမာရေးဌာနကိုပုံမှန်သတင်းပေးပို့ရမှာဖြစ်ပြီးစောင့်ကြည့်ကာလ14ရက်အတွင်းမှာလူစုလူဝေးရှိတဲ့နေရာတွေကိုမသွားရောက်ဖို့ကိုလည်းတတိပေးထားပါတယ်။လိုက်နာရမယ့်အသေးစိတ်အချက်အလက်တွေကိုကျန်းမာရေးနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားပြီးဒီချက်တွေအတိုင်းအတိအကျလိုက်နာပေးဖို့ကိုလည်းတိုက်တွန်းထားပါတယ်။အခုနေရက်ပြန်လာသူတွေကိုလိုအပ်တဲ့ကျန်းမာရေးစစ်ဆေးမှုတွေလုပ်နေပြီးဆောင်ရွက်ရမယ့်အခြေအနေတွေကိုခွဲခြားထားတဲ့အကြောင်းကိုလည်းဒေါက်တာခင်ခင်ကြီးကရှင်းပြပါတယ်။
ရှားရှိတဲ့ချောင်းစုလည်းဟိုမောပန်းတယ်ဒီလိုလက္ခဏာတွေရှိတဲ့သူကတော့တန်တရားလူနာ definition နဲ့ကိုက်ညီတန်တရားလူနာဒါမှမဟုတ်လဲစောင့်ကြည့်လူနာပေါ့နော်ဒီလို definition နဲ့မကိုက်ညီတဲ့ကျမ်းမာတဲ့သူတွေဆိုရင်တော့ home quarantine လုပ်မယ် home quarantine လုပ်တယ်ဆိုတာကလည်းအိမ်မှာပဲနေကြ14ရက်နေကြဆိုဒီလိုပေါ့ပေါ့လေးပြောတဲ့ home quarantine မျိုးမဟုတ်ဘူး
မြန်မာနိုင်ငံနဲ့ပြန်ဝင်လာသူတွေကိုယောဂဆောင်ချက်စစ်ဆေးရမှာသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးရဲဆောင်ရွက်နေတဲ့အကြောင်းကိုလည်းအခုလိုဆက်ပြောပါတယ်
သူတို့ဝင်လာကြတဲ့ကသက်ဆိုင်ရာအတွေ့အကြုံအုပ်ချုပ်ရေးဦးစီးဌာနသက်ဆိုင်ရာအစိုးရအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုသူတို့သွားချင်တဲ့လူသူကအစုလိုက်စုလိုက်လှုပ်မှာသူတို့ကသူတို့သွားချင်သူတို့သွားနေချင်သူတို့နေလို့တော့မရဘူးဒါဆိုလို့ရှိရင်ကွန်တက်တွေနဲ့သွားမယ်ပြီးလို့ရှိရင်အဲ့ဒီသက်ဆိုင်ရာမြို့နယ်ရက်ွက်ကြီးကရောက်ပြီးဆိုသူတို့တွေကိုစေချာစနစ်တကျချင်းယူထားမယ်သူတို့နေမှာဆက်လျက်ဆောင်ကြည့်တာကိုဆောင်ရွက်မယ်
ကမ္ဘာကယောဂအဖြစ်သတ်မှတ်ထားတဲ့ဒီ COVID-19 ဟာနိုင်ငံပေါင်း192နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့စည်းရင်းတွေအရလူပေါင်း 3,400 ချို့ကိုကူးစက်ခဲ့တာပါစုစုပေါင်းသေဆုံးသူကတော့ 15,000 ချို့အထိရှိသွားပါပြီမြန်မာနိုင်ငံတွင်းမှာတော့ကိုရိုနာရောဂါဆောင်ကြီးနဲ့တန်တရားလူနာ206ဦးရှိခဲ့ပြီးမနေ့ကညထုတ်ပြန်ချိန်အထိတခွဲအတည်ပြုလူနာမရှိသေးပါဘူးဒါပေမဲ့အချိန်မရွေးအစုလိုက်အပြုံလိုက်ကူးစက်လာနိုင်တာကြောင့်ပြည်သူလူထုအနေနဲ့ဒီယောဂါကိုကျွတ်တင်ကာကွယ်ရေးအတွက်တာဝန်ရှိသူတွေကညွှန်ကြားထားတဲ့အချက်တွေကိုပါဝင်လိုက်နာချဖို့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကတတိပေးထားပါတယ်လူထုတက်တဲ့နေရာတွေကိုမသွားဘူးလက်နဲ့မျက်နှာနှာခေါင်းပါးစပ်တို့ကိုမထိဖို့ချောင်းဆိုးနှာချရင်အုပ်ဆိုးဖို့အပါအဝင်လက်ကိုဆက်ပြနဲ့စနစ်တကျဆေးကြောပေးဖို့နဲ့ကိုယ်ခံအားကောင်းအောင်နေထိုင်ဖို့ကိုပြောထားပါတယ်အဲ့ဒါအပြင်ပြည်သူတွေကိုအထိတ်တလန့်ဖြစ်စေတဲ့သတင်းအမှားတွေကိုမယုံကြဘူးနဲ့ကျမရင်းနဲ့အကစားဝင်ကြီးဌာနကထုတ်ပြန်တဲ့အချက်တွေကိုလိုက်နာဆောင်ရွက်ကြဖို့တတိပေးထားပါတယ် ကျမဆုစုပါရန်ကုန်ကနေသတင်းပေးပို့ထားတာပ
ါ COVID-19 ရောဂါဆိုင်ရာရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ပဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
COVID-19 ရောဂါနဲ့ပတ်သက်ပြီးလိုအပ်လာရင်ကူညီဖို့အတွက်မြန်မာနိုင်ငံဆရာဝန်အသင်းရန်ကုန်ကစေတနာဝန်ထမ်းဆောင်ရွက်ဖို့ဖိတ်ခေါ်ရမှာမြန်မာပြည်အနှံ့ကဆရာဝန်100ကျော်စီရင်ပေးသွင်းထားပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲတက်မရော်ကလည်းအရက်ဘက်နဲ့ကျန်းမာရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်ထားတယ်လို့တိုင်းဒေသကြီးနဲ့ပြည်နယ်14ခုကတက်မရော်ဈေးရုံ18ရုံကိုပြင်ဆင်ထားပါတယ်။မြန်မာနိုင်ငံဆရာဝန်အသင်းရန်ကုန်ကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကလိုအပ်လာရင်ကူညီဆောင်ရွက်နိုင်ဖို့အတွက်စေတနာဝန်ထမ်းဆရာဝန်တွေဖိတ်ခေါ်ခဲ့တဲ့အခြေအနေကိုအသင်းရဲ့ရုံးဖွဲ့မှုဦးတောင်းညွန့်ကအခုလိုပြောပါတယ
်ကျွန်တော်ကကျန်းမာရေးအားကစားဝန်ကြီးဌာနကဆရာဝန်တွေရဲ့လက်ရှိလုပ်ငန်းတွေလည်းများပြားတယ်လေဒီမှာများတယ်ဆိုလုပ်ငန်းတွေများတယ်အဲ့ဒီခုကာကွယ်ရေးထိန်းချုပ်ရေးစသဖြင့်ပေါ့အဲ့ဒီဟာတွေအတွက်ကျွန်တော်တို့ကလိုအပ်လာရင်လိုအပ်တဲ့အချိန်မှာကူညီနိုင်ဖို့အတွက်ညီအညာစုဆောင်တာပေါ့နော်ဒီလိုကြည့်ရအောင်ရပြီပေါ့ကျန်ကုန်ကတော့များတာပေါ့ကျန်တဲ့ပြည်နယ်တိုင်းပြည်ပြည်နယ်တွေနေပြည်တော်ပြင်မနာတို့ဟိုရှမ်းပြည်နယ်လည်းပါတယ်ဆောင်းမြောက်ပေါ့စကိုင်းရပါတယ်ဥရဝီရပါတယ်သာသဖြင့်ပေါ့မြို့တော်ကပါတယ်အဲ့လိုနေရာဆရာကြီးလည်းပါတယ်ပေါ့နောက်ပြီးတော့ဇတာယူသွားပြီဖြစ်တဲ့ဆရာကြီးကြီးဆမိုက်ကြီးလည်းသူစီရင်ပေးထားတာရှိတာပေါ့ဘယ်လိုနေရာမျိုးဆိုပေါ့ကျွန်တော်ပါဝင်ကူညီနိုင်ဖို့အတွက်ကြိုးစားနေပါပေါ့
မြန်မာနိုင်ငံဆရာဝန်အသင်းမှာအသင်းဝင်စုစုပေါင်း 2,000 လောက်ရှိပြီးလောလောဆယ်မှာတော့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဆက်သွယ်လာတာမရှိသေးကြောင်းနဲ့အသင်းအနေနဲ့ဒီနေ့နှစ်ဆန်းပိုင်းကစတင်ပြီးကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့ပညာပေးဟောပြောပွဲတွေဆောင်ရွက်ထားကြောင်းပြောပါတယ်ကျမတို့ကလည်းကျမရေးဆိုင်ရာပူပေါင်းဆောင်ရွက်နိုင်ဖို့အတွက်စီမံချက်ပြင်ဆင်ထားတယ်လို့ကျမတို့သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကတနင်္ဂနွေနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုထားပါတယ
်ပူပေါင်းဆောင်ရွက်မဲ့လုပ်ငန်းစီမံချက်ထဲမှာလေ့ကျင့်ခြင်းနဲ့ပေါင်းစပ်ညီညွတ်ခြင်းတွေချိုးတင်ကာကွယ်ခြင်းတွေကုသမှုလုပ်ငန်းဆောင်ရွက်ခြင်းတွေဆောင်မှာဖြစ်တယ်အဲ့လိုဆောင်ရွက်တဲ့အခါမှာကျွန်တော်တို့ကလေ့ကျင့်ခြင်းနဲ့ပေါင်းစပ်ညီညွတ်ခြင်းမှာတော့လေ့ကျင့်စားတိုက်တာတွေကျွန်တော်လုပ်သွားမှာဖြစ်တယ်။အရက်ဖက်နဲ့အလုံယုံဆွေးနွေးပွဲတွေအစည်းအဝေးတွေပညာပေးတွေကျွန်တော်ဆောင်ရွက်သွားမှာဖြစ်တယ်။အဲ့လိုဆောင်ရွက်ဖို့အတွက်တိုင်းနဲ့ပြည်နယ်အလိုက်ပူးပေါင်းဆောင်ရွက်မဲ့စေယုံတတ်မှတ်ချက်တွေတမတော်အနေနဲ့ဆောင်ရွက်ပြီးဖြစ်ပါတယ်။ပေါင်းစပ်ညီနိုင်ဆောင်ရွက်ပေးမဲ့စေယုံကျွန်တော်18ခုတိုင်းဒေသကြီးနဲ့တိုင်းဒေသကြီး14ခုအပါအဝင်ရှမ်းမှာတွင်ကျွန်တော်ဒါအရှိစရန်တောင်ဘက်ဒါတွေနဲ့ခွဲထားတာဖြစ်တယ်18ခုနည်းနည်း18ခုမှာစေယုံ18ခုကျွန်တော်သတ်မှတ်ပြီးဖြစ်တယ
်နိုင်ငံတကာရဲ့ယောဂအဆင့်သတ်မှတ်မှုအတိုင်းအစိမ်းရောင်အဝါရောင်လိမ္မော်ရောင်နဲ့အနီရောင်အဆင့်သတ်မှတ်ထားပြီးယောဂပြင်းထန်တဲ့လိမ္မော်ရောင်အဆင့်အတွက်တက်မရော်ဆေးဝင်ကန်းအင်အားရဲ့စေပုံတစ်ပုံဆရာဝန်221ဦးတူနာပြု985ဦးနဲ့ဆောင်ရွက်သွားမှာဖြစ်ကြောင်းအနည်းစင်အတွက်ဆိုရင်အင်အားရဲ့စေပုံနှစ်ပုံနဲ့ပူပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့ဈေးနဲ့ဈေးပစ္စည်းတွေထောက်ပံ့ဖို့လည်းပြင်ဆင်ထားကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။လောလောဆယ်မှာတော့ COVID-19 ရောဂါဟာ192နိုင်ငံကလူပေါင်း3သိန်းကျော်ကိုကူးစက်နေပြီးသေဆုံးသူ 14,000 ကျော်ရှိနေပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့စောင့်ကြည့်လူနာ204ဦးတန်တရားလူနာ2ဦးရှိကြောင်းနဲ့ကူးစက်အကြေပြုလူနာမရှိသေးကြောင်းနောက်ဆုံးထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။အခိုင်အမာပေါ်ရမင်းကြမြို့နယ်ကန်ဒီမှာရှိတဲ့တပ်မတော်လက်ကျေးအကြောင်းတိုက်ခိုက်ခံရတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။ရခိုင်နောက်ပိုင်းကမင်းမြမျိုးနဲ့ကန်ဒီအမှတ်ကိုတိုင်းဘဟုလေ့ကျင့်အကြောင်းကိုအဖွဲ့ကဒီကနေ့မနက်ပိုင်းကလာရောက်တိုက်ခိုက်ခဲ့တာကြောင့်နှစ်ဖက်ကြားဆုံးရှိတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်ကျွန်တော်မနက်6နာရီလောက်ကတော့အဲဒီမင်းပြမှာရှိတဲ့ကန်ဒီမှာရှိတဲ့လေ့ကျင့်ရေးအကြောင်းတစ်ခုကိုအေးရနေလို့ကျွန်တော်တိုက်ခိုက်ခဲ့တာရှိပါတယ်ဒါ3နေရာလောက်ကတိုက်ခိုက်ခဲ့လို့ကျွန်တော်စနေဦးတရီရရှိရဲ့7နာရီလောက်မှာတော့ကျွန်တော်ပြီးပါပြီအချိန်ကြီးအားလုံးထိုင်လာပြီးဖြစ်တယ်ကျွန်တော်ကအထိုက်ကြဆုံးမှုအနေနဲ့ရှိတယ်အေးဘက်ကလည်းအလောင်းလေးကြားလိုက်တာရှိပါတယ်ကျွန်တော်ဦးတင်ကတော့ဘယ်လောက်ပါပါခ
င်ဗျာခိုင်လက်နက်ကန်အေးဖွေးဘက်ကတော့တိုက်ပွဲဖြစ်ပေါ်နေတာမှန်ပေမဲ့အသေးစိတ်အချက်လက်ကိုမသိရသေးဘူးလို့အေးဖွေးပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်မင်းကြောက 当你哎，你单步过分嘛，心里这个太贵了哦，太贵心里咋都后悔。俺们说哎，你太贵呢，把这地多，这个家都只能几个爸妈要了的。我年龄快了嘛，别走路家。
大兵，明天家里交多没有呢？对啊，对嘛，计划过，这么多配个米修片水片来讲，对啊，拢米浪多的咯，对嘛，计划个特别拿的，对他看的五个标靶的。
对啊嘛，里面也啥比米浪的，我们米带的多啊，哎，是啥瑞啊？比啊那个浪大吧呗，比那有啊的嘛的。米有啊米浪的都真的这里今年毕业的，哎，这有啊龙尾标的呗，比那有啊的今年毕业。没多少人读的，真的。明天八点也别去买吧，我读啊，没多少人读的，那样没少买读的。好，对没对了没对啊，不好。俺们白天没讲到八点也别去买吧，都要弄米粮说。要么彭江的江也，现在的这啊啊，真的。你们有话听嘛？是啊，是单位没写的。读了没单也不读啦，单嘛的。别你妈都形容话的读，有话听我来的，不是都录不着，俺弄的呀。对，你妈都嘛说的，我是八月唱唱多少戏的啊？个第八的戏的。你说你等东亚老公公开没少他，这边老太婆把表现的是了，都露肌肉的哦，水灵性，人家讲你开始弄水灵性的，都那么水了，二六七的。
对嘛，计划哈，交通用的呢，本来我内在，格拉丹尼贝那么地西边，因是这趟你把米浪多的了，交通用的比你老多嘛，乌茫茫啊，叫吧的。
对嘛，有的有弄过喏，我米就别提前看了不，我这个在北京时间就两家的，其他几个的嘛。哦，民国你家的，这抽家罗的，是有的，嘛，那你家的不呢？哎，有的嘛，你那七家的不，哎嘛，这几有老百姓没看的，伢子一点都不知道，哎嘛，东京呢，这几有老百姓的，咱们那个罗，这嘛有的要农民去去提前看伢的，就罗，就那罗，就那里到家的，那几家吧。
哎，不会发个罗，这嘛几把我，这么多发个米修多的，皮得罗表示他为年龄的大看对家的，这么多发个米修多的，皮得罗叔叔表示他家辈们，这么多发个罗，这嘛几把米修看下来呢，把他比么弟弟不罗，这么多的听们偏家也不会表功呀，不母修做民通啊，表白的，这喏等来嘛，视频有关的都听别播你吧嘞，呀。
ဟုတ်ဆက်ပြီးချင်းပြည်နယ်ပလဲဝမြို့နယ်ကလတန်စီမံကိန်းကအိန္ဒိယနိုင်ငံသားတွေပါဝင်စီမံကိန်းဝန်ထမ်း15ဦးဖမ်းဆီးခံရတဲ့အခြေအနေကိုပြောပြပေးမှာပါချင်းပြည်နယ်ပလဲဝမြို့နယ်ရှေ့ဘက်ကမ်းမှာပလဲဝစိတ်ခံတရားတည်ဆောက်နေတဲ့အိန္ဒိယနိုင်ငံသား6ဦးပါဝင်ဝန်ထမ်း15ဦးကိုအေအေရခိုင်လက်နက်ကင်ဖွဲ့ကနေစညတာဖမ်းဆီးထားပြီးဒီမနက်မှာပြန်လွတ်ပေးခဲ့တယ်လို့ချင်းပြည်နယ်အစိုးရဘက်စီပင်တရားရေးဝန်ကြီးဦးစိုးထက်ကပြောပါတယ်
ကျွန်တော်တို့မင်းညဆယ်နိုင်နောက်ပိုင်းမှာအိန္ဒိယဆိုဘီလန်ခေါ်တဲ့ site က15ရောက်ကိုခေါ်သွားတယ်လို့သိရပါတယ်အိန္ဒိယနိုင်ငံသား10ရောက်ပါတယ်ကျွန်တော်ဒေသခံဟောဝန်ထမ်းတွေကိုပါသာပြန်လို့ပြန်နေလုပ်ငန်းလုပ်တဲ့အခွေပဲအလုံး15ရောက်ဒီနေ့မနေ့ကတော့တို့တို့စ350အဆန်ယူပြီးတော့တို့ရဲ့စီတရှုံကိုယူပြီးတော့လူတွေတော့ဒီနေ့မနေ့ပြန်လွှတ်ပေးလိုက်တယ်လို့ပြောပါတယ်အခုမှကျွန်တော်တို့တာဝန်ရှိတဲ့လူတွေကစစ်ပစ်တာတို့ဘာလို့လုပ်ပြီးတရားဝင်ကျင်းတဲ့မှာလို့အခုကျွန်တော်ပလောက်ဖက်မှာလာပြီးသူတို့ပတ်စံတောင်းရှိတဲ့လူတွေနဲ့အင်းများစစ်ချက်ယူမှာပေါ့နော
်အိန္ဒိယနိုင်ငံသား10ဦးစကပြာနဲ့ဝန်ထမ်းစုစုပေါင်း15ဦးကိုတနင်္ဂနွေနေ့ညပိုင်းမှာအေအေဖွဲ့ကဖမ်းဆီးထားပြီးစီမံကိန်းနေရာနဲ့တမိုင်းကျော်ဝေးတဲ့ကျဲဥဝကျေးရွာမှာညှိအိတ်ခိုင်းထားပြီးတော့ဒီနေ့မနေ့ပိုင်းမှာပြန်လွှတ်ပေးခဲ့တာပါဒီအချိန်လေးကိုကျဲဥဝရွာတေရခန္တူးကအခုလိုပြောပါတယ
်ကလာဝန်ထမ်းတွေဟုတ်ကဲ့ထိမ့်လင်းထားတဲ့သဘောပါကလုံးလွဲလာတယ်လို့တင်ပြတာဆက်ကတားစီမဲ့ပလဲဝါနဲ့ဆစ်ဆိုင်ပေါ့အိန္ဒိယနဲ့မြန်မာနဲ့အဲ့ဒီလဲရစီလည်းဖြစ်လာ
ကလတန်စီမံကိန်းဝန်ထမ်းတွေဖမ်းဆီးထားမှုနဲ့ပတ်သက်လို့အေရခိုင်လက်နက်ကင်ဖွဲ့ပြောခွေရခန္တူးခကတော့
ဒီငွေသိန်း၅၀ယူပြီးတော့မှသူတို့ဆက်လက်ကြည့်လို့ပါတို့ဆက်ဆွေးထားတာကျွန်တော်တို့မှာတော့အဲ့လိုမျိုးညံ့ကြားထားတာလုံးဝမရှိဘူးဒီလိုမျိုးကျွန်တော်တယောက်ကလုံးလို့ရှိရင်လည်းဒါပြင်းပြင်းထန်ထန်အရေးယူခံရမှာ
ဖလဝဆိုင်ခံတရာဆောက်လို့ရေလုပ်ငန်းခွင်ဟာမြန်မာနဲ့အိန္ဒိယနှစ်နိုင်ငံသဘောတူညီချက်နဲ့တည်ဆောက်အကောင်တွေပေါ်နေတဲ့ကတတန်ဘတ်ဆုံစီမံကိန်းရဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်2019ခုနှစ်နိုဝင်ဘာလ3ရက်နေ့တုန်းကအမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးဝေတန်းပါဝင်ကလတန်ဖွံ့ဖြိုးရေးစီမံကိန်းဝန်ထမ်းအိန္ဒိယမျိုးသား5ဦးစကပြာ2ဦးနဲ့ဆက်လီသမား2ဦးစုစုပေါင်း10ဦးကိုအေအေဖွဲ့ကနေဖမ်းဆီးခဲ့ပြီးနောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်ချင်းပြည်နယ်ပလောက်ဝမြို့နယ်ကလတန်မြစ်ပေါ်မှာတည်ဆောက်နေတဲ့ကလတန်မြစ်ကူးတရားကိုဒီနှစ်ဖေဖော်ဝါရီလမှာဖွင့်လှစ်ဖို့ရာထားပေမဲ့နှောက်ယှက်မှုတွေကြုံနေရလို့သတ်မှတ်ကာလအတွင်းမဖွင့်လှစ်နိုင်ဘူးလို့ဝန်ကြီးဦးစုထက်ကပြောပါတယ်ချင်းပြည်နယ်ပလောက်ဝမြို့နယ်တွင်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲတွေဆက်စပ်ဖြစ်ပွားနေပါတယ်။ Manigale, Pelawa Mune, Namada Chiwa Nine, Yichama Chiwa Beku, Yamasitaga, Liene, Bonje Pika Muja, Kalinune, Mudmidu, Tikaitanya, Yashiket, Elu, Tirakanuga, Piovare, Pigre, Malasa Liene, Sangayani Dungale, Lijam Pika Muja, Mesa Wachiwa, Wama Yuane, Pianin Yaga, Yuadan Nasata Ute Sumi, Nasashi Utanya Yashiketalu, Yuadan Tau Liajo, Sumimuma, Sibi, Tinshaw Niause, Chinima, Sinibare.
ကျွန်တော်ကနိုင်ကုန်းအိမ်မှာဘီအိုအေမြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ်ကိုဗစ်-19ရောဂါစခန်းရအရေးပေါ်အခြေအနေတက်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်တိုင်းမဟုတ်ပဲအရေးပေါ်အစီအစဉ်ပုံစံနဲ့ပြောင်းလဲပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်
ကုန်းသွယ်ရေးပြဿနာတွေကြောင့်ဒင်းမာမှုတွေရှိနေခဲ့တဲ့အမေရိကန်နဲ့တရုတ်နိုင်ငံသားမှာအခုတခါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေရတဲ့ပတ်သက်ပြီးတော့အပြန်အလှန်ပြစ်တင်ဆွဆွဲနေတဲ့အကြောင်းပြည်ဝေးသတင်းတောက်ဖက်စတီဗီတာကူးစွာရာအင်ဖလူအင်ဖလူဝါနာနေသတင်းပေးပို့ထားတာကိုပြောပြချင်ပါတယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေရကိုဖိအားတင်းထုတ်လာ နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကတောက်ချာနေကတရုတ်နိုင်ငံကိုတိုက်တွန်းလိုက်ပါတယ်
Transparency, this real-time information sharing isn't about political games.
ပွလင်းမြင်သာမှုရှိဖို့နဲ့အခုလိုအခြေမျိုးမှာသတင်းအချက်အလက်တွေမျှဝေဖို့ကိုနိုင်ငံရေးကစားအကွက်လိုလုပ်နေရမှာမဟုတ်ဘူးလို့ဝန်ကြီးပွန်ပီယိုကပြောသွားတာပါဒီ virus ပိုးဟာလူမျိုးမင်းကူးစက်နိုင်တယ်လို့ကုလသမဂ္ဂကသတိပေးနေတဲ့ကြားမှာပဲသမ္မတ Trump ကတော့ဒီရောဂါကို Chinese virus တရုတ် virus ရဲ့လို့သုံးလုံးနေရပ
ါ It's not racist at all, no, not at all. It comes from China.
ဒါဟာလူမျိုးရေးခွဲထားတာမဟုတ်ဘူးတရုတ်ကလာလို့တရုတ် virus လို့ခေါ်တာတရုတ်နိုင်ငံဘက်ကဒီ virus က American စစ်တပ်ကယူလာတာဖြစ်နိုင်တယ်လို့ဝါဒဖြန့်နေတဲ့အပေါ်မှာသူ့အနေနဲ့အခုလိုတုံ့ပြန်ရတာဖြစ်တယ်လို့သမ္မတ Trump ကပြောပါတယ်ဒီချိန်မှာကပ္ပကတ်ယောဂကိုပူပေါင်းတိုက်ဖြတ်ဖို့ကြိုးစားနေရမယ့်အစားနှစ်နိုင်ငံကြားမှာအပြန်အလှန်ပြစ်တင်ဆွဆွေးနေရတဲ့အခေါ်အဝေါ်အသုံးနှုန်းတွေပေါ်မှာအငင်းပွားနေကြတာကို
When the two countries could and should be cooperating to combat a pandemic
လုံးဝကခလီးစံလိုအနေနဲ့များပါတယ်နှစ်နိုင်ငံစလုံးကကိုယ်နိုင်ငံသားတွေကိုစောင့်ရှောက်အကူအညီပေးနေရမှာကိုဒီလိုလုပ်နေတာကစိတ်နှောက်ရှက်ပေးရပင်ရောက်တယ်လို့ Wilson Center ကညွှန်ကြားရေးမှူး Robert Daly ကဝေဖန်လိုက်တာပါတရုတ်ဘက်ကပြောခွင့်ရခန်းရှောင်းကတော့ American ရဲ့လူရဲတွေဟာတရုတ်နိုင်ငံကိုတိုက်ခါချနေတယ်လို့သမ္မတ Trump ကတရုတ် virus လို့သုံးနှုန်းနဲ့အပေါ်မှာဒေါသတကြီးနဲ့သူကတုံ့ပြန်ခဲ့ပါတယ
်ကျန်လိုက်美国一些政客
American ကဒီလိုသုံးနှုန်းတာကိုချက်ချင်းပြန်ပြင်ပေးပါတရုတ်ကိုမမှန်မကန်ဆွဆွဲပြောဆိုနေတာတွေကိုလည်းရတန်းကရပ်ပါလို့ပြောခွင့်ရခန်းဆောင်ကပြောသွားတာပါဒါအပြင်ယောဂကုဆက်ပြန့်နှံ့နေရတဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့ဆွဆွဲချက်ကိုလည်းသူကငြင်းဆန်ခဲ့ပါတယ်ကုန်သွယ်ရေးပြဿနာတွေကြောင့်တင်းမာမှုတွေရှိနေခဲ့တဲ့ American နဲ့တရုတ်ကြားအခုတခါဒီ Corona Virus ပြဿနာကနှစ်နိုင်ငံဆက်ဆံရေးကိုထပ်ပြီးတော့ဆန်းသက်တဲ့ပြဿနာတစ်ခုဖြစ်လာပါတယ်ဒါပြင် COVID-19 အတွက်ဆေးထုတ်လုပ်ဖို့ကြိုးစားတဲ့အပေါ်မှာလည်းနှစ်နိုင်ငံကြားပြဿနာတွေထပ်တိုးလာနိုင်တဲ့အခြေအနေမှာရှိနေတာကို
For the raw chemicals or building blocks to build these drugs to make
ဒီလိုအမေရိကန်ဆေးထုတ်နိုင်ပြီဆိုရင်တော့မှလုံးမြင်မလုံနိုင်ပါဘူးလိုအပ်တဲ့ဓာတုကုန်ကြမ်းပစ္စည်းနဲ့ဆေးဝါးထုတ်လုပ်ဖို့အခြေခံကုန်ပစ္စည်းတွေကိုတရုတ်ကသွင်းရမှာပါလို့ American အစားအသောက်နဲ့ဆေးဝါးကုကဲရေးဌာနကဆေးပက်ဆိုင်ရာအရာရှိ David Gottler ကပြောပါတယ်ဒီလိုအခြေအနေတွေကြားမှာပဲဒီသတင်းပတ်အတွင်းကအမေရိကန်နိုင်ငံတွင်တရုတ်သတင်းဌာနမှလှုပ်လှုပ်ခွင့်ပေးထားတဲ့တရုတ်နိုင်ငံသားအရေးအတွက်ကိုရှော့ချခဲ့တဲ့အတွက်တရုတ်ကလည်းလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်နိုင်ငံသားသတင်းတောက်နှစ်ဦးကိုနိုင်ငံတွင်းကထွက်ခွာခိုင်းခဲ့ပါတယ်။အင်ဖြူတော်သတင်းတောက်ဘက်စတီဝီဒါခူးစွာတာသတင်းပေးပို့ထားတာကိုတင်ပြပေးခဲ့တာပါ။ကျွန်မများသစေအောင်ပါရှင်။
တနင်္လာနေ့ညပိုင်းဖူယိုရီစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယနိုင်ဝတ်မှာတော့မြမတခွင်းစီပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါရှင
်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်မလ23ရက်တနင်္လာနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။လိုင်းဒိုမီတာ1925 32တွန်းနဲ့အတူVOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ဖန်ယူနိုင်ကြပါတယ်ရှင်။အခုဒုတိယပိုင်းစီစဉ်မှာပထမဦးဆုံးမြန်မာတခွင်အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပြီးစီးပွားရေးကဏ္ဍမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမယ့်အရေးအန္တရာယ်ကြောင့်မြန်မာခီးသွွားလုပ်ငန်းအပေါ်တိုက်ရောက်မှုတွေအပေါ်မှာအစိုးရအနေနဲ့ဘလို့ဆောင်ရွက်ပေးသင့်တယ်လဲဆိုတာနဲ့ပတ်သက်လို့
ချင်းဝေနဲ့လုပ်တဲ့ဟိုတယ်တွေရှိတယ်။ပြန်မဆက်နိုင်ဘူးဆိုလို့ဘာနေနဲ့ညှိပြီးတော့တခုခု defer လုပ်ဖို့interest ကိုတက်တောင်းအစိုးရ subsidize လုပ်အောင်ဖြစ်တယ်လို့ဒီမှာရှိတဲ့ hotel ဝန်ထမ်းတွေကိုလည်းထိန်းထားဖို့လစာပေးနိုင်ဖို့တွယ်လည်တာလိုပါတယ်အလားတူပဲ
မြန်မာနိုင်ငံခီးသွွားလုပ်ငန်းအဖွဲ့တက်သည့်ပညာရှင်ဦးသက်လွင်တို့ရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်နောက်ပိုင်းမှာတော့ blogger တွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာတွေကိုနားဆင်ကြရမှာပါရှင်အခုအရင်ဆုံးမြန်မာတခွင်အစီအစဉ်ကိုနားဆင်ကြရပါမယ်
ဝမ်မြောက်မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာကူးစက်ပြန့်ပွားမှုမရှိစေရေးအတွက်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကကာကွယ်ထုံးချုပ်ရေးလုပ်ငန်းစဉ်များဆောင်ရွက်နေမှုကိုလည်းအချိန်ဟုန်မြင့်ပြီးတော့ဆောင်ရွက်လည်ရှိပါတယ်။မတ်လဒုတိယပတ်ကစတင်ပြီးတော့ပြည်သူလူထုကိုကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အသိပညာပေးတာ၊ကြိုတင်ကာကွယ်နိုင်တဲ့နည်းလမ်းတွေကိုလက်ကမ်းစာဆောင်တွေနဲ့ထုတ်ဝေပြီးတော့ဖြန့်ချီပေးတာစတဲ့ကျန်းမာရေးပညာပေးလုပ်ငန်းတွေကိုအချိန်အဟုန်မြင့်လှုပ်ဆောင်လဲရှိပါတယ်။ရန်ကုန်မြို့၊ကမာရွတ်မြို့နယ်မှာနေထိုင်တဲ့ဒေါ်ကြည်ကြည်တင်ကလည်းလက်ရှိအချိန်ဒီမှာမြန်မာနိုင်ငံမှာကူးစက်ခံရသူမတွေ့ရသေးပေမဲ့ကူးစက်နိုင်တဲ့အခြေအနေကိုစိုးရိမ်ရတဲ့အတွက်သတင်းတွေကိုတော့ဆင်ဆက်မပြတ်စောင့်ကြည့်နေပြီးတော့တကူရေးကာကွယ်ရေးအနေနဲ့လည်းကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုလိုက်နာပြီးတော့နေထိုင်နေတဲ့အကြောင်းခုလိုပြောပါတယ်
။ virus နဲ့ပတ်သက်ပြီးတော့ TV ကလည်းကြည့်တယ်။သတင်းစာနေ့စဉ်ကြော်ညာတဲ့ဥစ္စာတွေကိုလည်းဖတ်တယ်ပြီးလို့ရှိရင်ကျိုတင်ကာကွယ်ရာဥမှာနှကောင်းစီအပြင်ထွက်ရင်နှကောင်းစီစီးတယ်။ပြန်လာလို့ရှိရင်လက်ကိုဆေးတယ်အဲ့လိုနည်းနဲ့ကာကွယ်တယ်ကိုမိသားစုကိုလည်းအဲ့ပုံစံတိုင်းဖြစ်အောင်အများအားသတိပေးတာပေါ့ဒါဆိုရင်စီရှိရမယ်ဘာလို့ဆိုတော့ဒါကဘာနဲ့အဝမ်းဟိုအန်တီရိုနိုင်ငံတဲ့တူတက်တဲ့နိုင်ငံတွေမှာပဲဒါအကြီးကျယ်တာဆိုတော့ကိုယ့်နိုင်ငံနဲ့လည်းဆိုရင်စီရှိတယ်ဂျူဒင်ကာကွယ်မှုတွေပါဘုံကျမ်းမာရေးဌာနညွှန်ကြားတဲ့အတိုင်းအတိအကျလူတိုင်းလိုက်နာပြီးတော့လုပ်ရမယ်လို့အန်တီရိုထင်ပါတယ်ဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အစိုးရတရင်ယောဂပိုင်းလုံခြုံမှုစိတ်ချရပြီဆိုတဲ့အကိုင်းအပိုင်းထီအောင်တော့လူတွေအားလုံးသတိရှိရှိနဲ့စနစ်တကျညွှန်ကြားချက်တွေအတိုင်းအားလုံးလိုက်နာဖို့လိုအပ်တယ်လို့ထင်ပါတယ်
။အသက်ရှူလမ်းကြောင်းဆိုင်ရာကိုရိုနာဗိုင်းရပ်စ်တစ်စီးကိုတကမ္ဘာလုံးကပ်ရောဂါအဖြစ် WHO ကမတ်လ17ရက်နေ့မှာကြေညာလိုက်ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံသမ္မတရုံးကနေပြီးတော့မတ်လ23ရက်နေ့မှာကြေညာချက်အမှတ်1မြင်းဆောင်2020ပြည်သူများသို့ပန်ကြားချက်အရာကိုရိုနာဗိုင်းရပ်စ်ဟာလူစုလူဝေးများပြားတဲ့နေရာတွေမှာလျင်မြန်စွာကူးစက်နိုင်တဲ့အတွက်သူလူထုအနေနဲ့လူစုလူဝေးဖြစ်ပေါ်စေတဲ့အခမ်းအနားတွေပွဲလန်းသဘင်တွေမပြုလုပ်ကြဘူးအခမ်းအနားနဲ့ပွဲလန်းသဘင်တွေကိုမတ်လ23ရက်နေ့မှာစတင်ပြီးတော့ဧပြီ30ရက်နေ့ထိကျင်းပအခွင့်မပြုဘဲရက်ဆိုင်ထားရေးကိုလည်းသက်ဆိုင်ရာဌာနများကိုညွှန်ကြားချက်တွေထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင်ရက်ဆိုင်ကာလကိုလည်းထပ်မံတိုးမြင့်သတ်မှတ်သွားမယ်လို့ထုတ်ပြန်ခဲ့ပါသေးတယ်။ပြည်သူလူထုတွေကတော့ခုလိုအချိန်မျိုးမှာအခမ်းအနားတွေပွဲလန်းသဘင်တွေကိုမပြုတ်လုတ်တင်ပဲရက်ဆိုင်ထားတာကအကောင်းဆုံးဖြစ်တယ်လို့ထင်မြင်ယူဆသူတွေရှိနေကြပါတယ်။ရန်ကုန်မြို့ကဒေါ်မြင့်မြင့်တန်းကတော့သူမရဲ့အမြင်ကိုခုလိုပြောပါတယ်
။ဝ
ဖျားပွဲတွေပါလေမလောက်အောင်မပြူပါဘူးတော့အကုန်လုံးကြတာကောင်းပါလေပိတ်တာတော့လူစုလူဝေးမလောက်တာကောင်းဆုံးပဲလူကြောက်တော့ကြောက်မိတာပေါ့ဖြစ်ဖြစ်ဆိုရင်တော့ဘာမှမကယ်နိုင်ဘူးလေအဲ့ဒါကျွတ်တင်ကောက်ကမှုတော့အဲ့လိုမျိုးလက်စေးလက်ကိုခဏခဏစေးရေမြများတော့မတ်အုပ်အဲ့လိုမျိုးတွေပဲကိုယ့်အကိုကာကွယ်မယ်ပေါ့နော်အဲ့လိုစားတော့နည်းနည်းပါဖြစ်တဲ့အတန်ကြားလို့ရှိရင်နည်းနည်းပါကိုတူလောင်ထားပြီးတော့ထိမ့်နေနေနေနေဖို့ပဲရှိတာပေါ့လေလူပြောတဲ့တိတ်ပြောတိတ်မသွားတော့ဘူးပေါ့ဒီကြားတဲ့ဒီပါလား
ဆိုရအနေနဲ့ပြည်သူတွေစိုးရိမ်ထိတ်လန့်မှုမရှိစေဖို့အတွက်သတင်းတွေကိုအချိန်နဲ့တပြေးညီထုတ်ပြန်ပေးနေပေမယ့်ပြည်သူအများစုကတော့ Facebook နဲ့လူမှုကွန်ရက်ပေါ်ကသတင်းတွေကြောင့်နေအိမ်တွေမှာအခြေခံစားကုန်တွေကိုစတင်ဝယ်ယူစုဆောင်မှုတွေပြုလုပ်လာကြတာတွေ့ရပါတယ်ရန်ကုန်မြို့ကမာရွတ်မြို့နယ်မှာနေထိုင်တဲ့ဒေါ်သူတူကြီးကတော့လက်ရှိချိန်မှာမြန်မာနိုင်ငံမှာကူးစက်ခံရသူမတွေ့ရသေးပေမဲ့ကူးစက်နိုင်တဲ့အခြေအနေကိုစိုးရိမ်မိတဲ့အတွက်ကြိုတင်ကာကွယ်ရေးနဲ့အခြေခံစားသောက်ကုန်တွေကြိုတင်စုဆောင်ခြင်းကိုတော့ပြုလုပ်သင့်တယ်လို့သူမရဲ့အမြင်ကိုခုလိုပြောပါတယ်
။ကိုရိုနာဗိုင်းရပ်ရောဂါဖြစ်တဲ့အခါမှာကလေးတွေကူးမှလည်းကြောက်တယ်လူကြီးတွေကူးမှလည်းကြောက်တယ်အဲ့လိုကူးစက်ယောဂတွေဖြစ်တဲ့အခါမှာလူတွေလည်းအပြင်းမထွက်စားရတော့ရစအရန်ခက်ခဲဝါမယ်ဆိုရလဲစိတ်ပူတယ်မြမတပြည်လုံးပြန်သွားပြီဆိုမြမအပြေကလည်းဆေးဝါကရိယာစအဆုံးလည်းမရှိဘူးဆိုအရန်ကြောက်ဖို့ကောင်းသွားပြီပေါ့
ရန်ကုန်မြို့ကဒေါ်မြင့်မြင့်တန်းကတော့သူမရဲ့အမြင်ကိုခုလိုပြောပါတယ
်ဟိုတလောလေးကတော့အကုန်လုံးဘုံနဲ့ပြေးပြီးဝင်ကြအဲ့ချိန်မှာကိုရီမောသူများတွေပြောအလကားတော့ကောလာဟာတာဒီပါရဲ့မဖြစ်တော့မဖြစ်နိုင်မို့ဆိုပြီးတော့ကိုလည်းဘာမှဝယ်မထားဘူး။အိမ်ထဲအိမ်ပြင်မထွက်ရုံပဲရှိတော့။အဲဒါကြောင့်စားဖို့တောက်ဖို့ခက်ခဲဖြစ်အောင်ပါ။နောက်ပိုင်းရေးကြည့်လိုက်တော့လိုအပ်တော့လောက်ရမှာပေါ့။ဒီနေ့ပါတော့ဆန်တော့ဝယ်ထားရမှာပေါ့
။ပြည်သူအများစုကလည်းကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းတွေကိုစောင့်နားထောင်ကြတာတွေ့မြင်ရသလိုမြို့ကြီးတွေမှာနေထိုင်ကြသူတွေကလည်းလူဦးရေနည်းပါးတဲ့ဒေသတွေကိုခိတ္တခဏရွှေ့ပြောင်းနေရင်ကောင်းမလားလို့စဉ်းစားတဲ့သူတွေရှိနေသလိုနေဒေသတွေမှာစေဝါရရှိမှုမလွယ်ကူတဲ့အတွက်မြို့ကြီးတွေမှာပဲနေထိုင်သင့်တယ်လို့စဉ်းစားသူတွေလည်းရှိနေပါတယ်။ရန်ကုန်မြို့မှာနေထိုင်တဲ့ဒေါ်သူတူကြီးကတော့သူမရဲ့အမြင်ကိုခုလိုပြောပါတယ
်။နေဘက်ဆိုလို့ရှိရင်တစ်ခုခုဖြစ်ရင်တော့မှနေဘက်မှာအရန်ဟိုကုသရေးတို့ဘာလို့ ਆ ရှိတာမဟုတ်ဘူး။ရန်ကုန်မြို့မှာကုသရေးတို့ဘာလို့ရှိသေးတယ
်ရန်ကုန်မြို့ကဒေါ်မြင့်မြင့်တန်းကတော့သူမရဲ့အမြင်ကိုခုလိုပြောပါတယ်
။သွားနေတာပိုဆိုးမယ်လို့ထင်တာပဲ။မြို့မှာလည်းဆိုင်။ဘယ်စေဝါလည်းမစုံဘူးလေ။စေဝါလည်းမစုံဘူး။နောက်ပြီးတော့တတ်တတ်ရှင်းရှင်းလည်းဟိုရှိမှာမဟုတ်ဘူးလို့ထင်တာပါ။ဟိုတဲကိုင်ပါကမြေကြီးကိုင်နေနဲ့ပါနေနေဆိုတော့လေ။ဟိုတလိဆန်နေနဲ့ပါနေနဲ့ဆိုတော့
လက်ရှိအခြေအနေမှာတော့ကျမကြီးနဲ့အကစားဝင်ကြီးဌာနကကိုရိုနာဗိုင်းရပ်စ်အဆုတ်ရောင်ရောဂါဖြစ်ပွားမှုနဲ့ပတ်သက်ပြီးတော့ကြိုတင်ကာကွယ်ရေးဆိုင်ရာနည်းလမ်းတွေဟောပြောပေးခြင်းလက်ကမ်းစောင့်ဆောင်များဖြန့်ဝေပေးခြင်းတို့ကိုလှုပ်ဆောင်လက်ရှိပါတယ်။ကျမမေတ္တချန်ဟိမမြင့်မခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါ။သောရရှင်များရှင်ကျမသင်္ကီထိုက်ပါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုခရဲ့ကြောင့်အကြီးအကျယ်ထိခိုက်သက်ရောက်ရတဲ့မြန်မာခီးသွွားလုပ်ငန်းပြိုလဲမသွားအောင်လူစွန့်အားအရင်အမြစ်တွေထိန်းထားနိုင်ဖို့စဉ်စားသုံးသပ်နေကြရပါတယ်။အစိုးရရဲ့ချင်းငွေနဲ့လုပ်ငန်းတွေ6လလောက်ရပ်တည်နိုင်ရေးစဉ်စားနေကြရပြီးအလုံးမရှိတဲ့ဒီကာလအတွင်းဘာတွေလုပ်ထားလို့ပြင်ဆင်ထားလို့ရမလဲဆိုတာကိုမြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအဖွဲ့တက်သည့်ပညာရှင်ဥသက်လွင်တို့နဲ့ Skype ကနေတဆင့်ဆက်သွယ်ဆွေးနွေးတင်ပြထားပါတယ်ရှင်ဆိုတော့လက်ရှိခီးသွွားလုပ်ငန်းကဒီရခိုင်ပြည်ပခတ်ကြောင့်ဒီအနောက်နိုင်ငံခီးသွွားလုပ်ငန်းကတော်တော်လေးကျထားပါတယ်ဆရာနောက်တစ်ခုကအခုဒီ COVID-19 ပေါ့နော်ဒီတရုတ်မှာဖြစ်တဲ့ Corona Virus ကိစ္စကြောင့်ခီးသွွားလုပ်ငန်းကပိုပြီးတော့တိတိတတ်တာကျသွားတယ်ဆိုတော့အစိုးရရဲ့ဒီငွေကြေးပံ့ပိုးပေးမှုကခီးသွွားလုပ်ငန်းမြင့်တင်နိုင်မယ်အလားအလာကိုရောဆရာတွေ့ပါသလားရှင
်။အဲဒီငွေကြေးနဲ့တော့ဟောပေါ့ခီးသွွားလုပ်ငန်းဟိုမြင့်တင်ဖို့အတွက်ကျွန်တော်ကဒါဟိုထိရောက်မှာမဟုတ်သေးဘူး။လောလောဆယ်ကကျွန်တော်တို့ကဖောက်မပြတ်သွားအောင်ဟိုထိမ့်ပေးတဲ့သဘောပဲပေါ့။ဘာလို့ဆိုတော့ဟိုခီးသွွားလုပ်ငန်းမှာလူတွေနဲ့အဓိကကျွန်တော်တို့ကကုန်ထုတ်လုပ်ရတာဖြစ်တယ်။အဲဒီကဒီလူတွေရဲ့အား service skill တွေscale labor တွေဆိုတာချက်ချင်းစုစည်းလို့မရဘူးပေါ့เนาะကျွန်တော်တို့2008အရေးခင်းနေ nugget ဆိုပါလို့ဖြစ်တဲ့ရွှေဝါရုံဖြစ်တော့လည်းတော်တော်များများဟာပြပရောက်သွားကြတယ်တချို့လည်း line ပြောင်းသွားကြတယ်တချို့လည်းဟိုဒီ fee မှာမရှိတဲ့အခါကျတော့ကျွန်တော်တို့2010နောက်ပိုင်း ပြန်ပြီးတော့ဟလာဟိုခီးသွားလုပ်ငန်းတွေအခြေတွေပေးလာတဲ့အချိန်ကျတော့ကျွန်တော်တို့မှာ shortage of skill labor တွေဖြစ်သွားတယ်အဲဒါကြောင့်မို့လို့ကျွန်တော်ဒီတစ်ခေါက်မလဲဒီတစ်ခေါက်ကတော့ကျွန်တော်တို့ကပြောရရင်တော့ရခိုင်ရေးခင်းတဲ့လဲစိုးတယ် market တဲ့လဲစိုးတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့အစိုးရရဲ့အခုပေးမဲ့ငွေကြေးပမာဏကဆရာတို့ဒီခီးသွားလုပ်ငန်းချင်းကြီးတစ်ခုလုံးကိုကြားကန်ပေးနိုင်မဲ့အနေအထားရှိပါသလားဘာဖြစ်လို့လဲဆိုတော့အခုအခြေအနေကဘယ်ချိန်မှဒီအခြေအနေကြီးကအေးသွားမလဲဆိုတာကဘယ်သူမှမမှန်းနိုင်တဲ့အနေအထားဆိုတော့လေဆရာ
ဟိုဒါစာဖြစ်တော့မဲ့အခြေအနေတွေရှိတယ်အဲအဲ့ဒီခါကျတော့ဟိုအစိုးရကနေပြီးတော့ဒီဝန်ထမ်းတွေကိုဟလာနံပါတ်1ကဒီတူရီဇင်မှာရှိတဲ့အဲဒီခုနဟိုပေါ့နော်တူအော်ပရေတာတွေကိုလည်းဒါဘယ်လိုထိန်းမလဲသူရဲ့ skill labor တွေကိုထိန်းဖို့အတွက်ဒါနီးလန်းရှာရတော့မယ်အဲအလားတူပဲဟိုတယ်တွေမှာလည်းခုနပြောလို့ပေါ့တချို့ကချင်းဝင်နဲ့လုပ်တဲ့ဟိုတယ်တွေရှိတယ်ပြန်မဆက်နိုင်ဘူးဆိုလို့ဘာနေနဲ့ညှိပြီးတော့တခုခု defer လုပ်ဖို့ interest ကိုတက်တောင်းအစိုးရ subsidize လုပ်မှာဖြစ်တယ်လို့ဒီမှာရှိတဲ့ဟိုတယ်ဝန်ထမ်းတွေကိုလည်းထိန်းထားဖို့လာစားပေးနိုင်ဖို့အတွက်လည်းဒါလိုပါတယ်အလားတူပဲဟို tourism ဆက်ဆက်တဲ့ transport sector ပေါ့ခု airline တွေလည်းပါတယ်နော်ဟိုနောက်ဆုံးတော့ကျွန်တော်ကဒီဟိုအောက်ခြေ level ပေါ့နော်ဒီ ground level မှာရှိတဲ့ transporter တွေဖြစ်တဲ့မြင်းလဲဆရာတွေလေဆရာတွေဟဲ့လား site guard ဆရာအစုံပေါ့ဒါတွေကတော့ဟို local market ကိုမဟုတ်ပဲね tourist market ကိုဒီရဲ့အင်းဝါတို့လို main core တို့လို့ဟဲ့လားပကံတို့လို့နေရာဆိုရင်လူတွေကအရင်ထိပြီလေအဲ domestic တွေလာနေတော့တမျိုးပေါ့အဲ့တော့သူတို့တို့လည်းဘယ်လိုပေးမလဲဆိုတဲ့ဟာလဲလို့ပါတယ
်ဟုတ်ကဲ့ရှင်ဆရာဆိုတော့ဒီဆရာတို့အခုဒီအစိုးရရဲ့ချင်းငွေမတီးပေးမှုနဲ့ဆိုလို့ရှိရင်နာခီးသွားလုပ်ငန်းကဏ္ဍရဲ့လှုပ်သားရန်စုကိုထိန်းထားနိုင်ဖို့ကဆရာတို့ဒီအခြေအနေတိုင်းဆိုရင်ဘယ်လောက်လောက်ဘယ်ဘယ်လောက်ကာလလောက်ပဲထိန်းထားနိုင်မလဲရှင်ရေရှည်တော့မလွယ်ဘူးထင်ပါတယ်ဆရာ
ဟုတ်ပါတယ်ဘာလို့ဆိုတော့ဟိုကျွန်တော်တို့ကဒီ crisis ကတော့ဟိုပါပေါ့အနည်းဆုံး6လောက်သွားပါเนาะကျွန်တော်တို့လာမယ့်အောက်တိုဘာပြင်လဲရသည်ကိုတော့ဘာမှမဖြစ်ခဲ့ဘူးဆိုရင်ပြောလဲရတာပေါ့နော
်ဒီချင်းငွေရဖို့ရောကုမ္ပဏီတွေဘက်ကအဆိုပြုလို့ရမလားဘယ်လိုရနိုင်မလဲရှင်ဆရာ
ချင်းငွေရတော့ဟိုပထမအတုပ်ပေးမယ်နောက်လည်းပေးမယ်ဆိုတော့ကျွန်တော်တို့ကပထမအတုပ်မှာတော့ခုနပြောတဲ့ဟိုလက်တွေ့လုပ်နေတဲ့တူအော်ပရေတာတွေပါမယ်ဟိုတယ်အသေးလေးတွေပါမယ်နောက်ပြီးရင်တော့စားတောက်ဆိုင်လေးတွေနဲ့ဟိုဆိုဗီနီယာလုပ်တဲ့လူတွေပေါ့နောက် transport ပါဆိုရင်တော့ခုနဟိုလေကြောင်းကုမ္ပဏီတွေကတော့အခုချိန်မှာသူတို့ကတော့အင်အားရှိတယ်နော်ဟိုမော်တော်ကားလည်းအလားတူပဲပေါ့နော်သူတို့လည်းဟိုတန်တိုင်းတစ်ပိုင်လုပ်နေတဲ့လူတွေတွေရှိပဲအဲဒါလေးတွေကိုတော့ကျွန်တော်တို့ကဟိုတူရစ်မားကတ်ကိုအဓိကထားတဲ့ဒေတာတွေကလူတွေကိုတော့ကျွန်တော်တို့ကဟိုပေါ့စဉ်းစားတဲ့နေထင်ပါတယ် business plan ပေါ့အခုလည်းကျွန်တော်တို့ဆွေးနွေးတယ်မှာသူတို့ဘာလုပ်မလဲဒီငွေရရင်နော်တချို့ကဟိုပေါ့အခြားနိုင်ငံမှာသွားပြီးတော့ promotion လုပ်မယ်ဒါ promotion လုပ်ရမယ့်အချိန်ပေါ့ဒီချိန်မှာဟိုကိုယ့်အကို defense လုပ်ရမယ့်အချိန်အဲကိုမနစ်သွားအောင်ဝိုင်းပြီးတော့ကျွန်တော်ကြားကန်မဲ့အချိန်မှာဒီငွေရသူတို့ကိုမိကိုနေတဲ့ဝန်ထမ်းတွေကိုရတ္တိရမယ်ဒီထိန်းသိမ်းရမယ်လုပ်ငန်းရဲ့အခြေအနေလေးတွေပေါ့နော်ဟိုတယ်ဆိုလဲဟိုတယ်ပြုပြင်ထိန်းသိမ်းရမှာရှိတယ်ဟာသာတောက်ဆိုင်ဆိုလဲအထိုင်လျောက် maintenance ဆက်ကျွန်တော်တို့ရတဲ့ဧည့်သည်လေးကိုထိန်းဖို့လုပ်မယ်အဲ့တော့ဒီပေါ်မှာဖီထားတဲ့ဝန်ထမ်းတွေကိုပေးဖို့လုပ်တာလို့ယူဆပါတယ်ဟိုလက်ပတ်ဖို့ကတော့တော်တော်နည်းသွားမှာပဲနည်းသွားတဲ့အကြောင်းခီးတဲ့တွေမလာတော့ဘူးထွက်ပြဲလူတွေမရှိတော့ဘူးဆိုရင်ဒီမှာရှိတဲ့ဟိုတယ်ရီဟိုစားတောက်ဆိုင်တွေတူရစ်ကိုအားထားတဲ့ transport sector တွေအကုန်လုံးကဟို fake ဖြစ်သွားတော့မှာပဲအဲတော်တော်ဒီအခြေအနေကစိုးရိမ်စရာရင်းလေးစရာတော့ရှိတာပေါ့နော
်ဟုတ်ကဲ့ရှင်ဆရာဆိုတော့အဲ့ဒီလိုဖြစ်လာခဲ့လို့ရှင်ယင်ဘလို့ဆိုဘလောက်ဆိုးွားတဲ့အခြေအနေမျိုးထိရောက်သွားနိုင်မှာတလဲ
အထူးကတော့ recession ဆိုတဲ့ဟာမျိုးကဟိုဘလို့ခေါ်မလဲအဲသူကတို့ video concept လို့ပေါ့တခုပြိုလိုက်တယ်နဲ့ပြိုလဲသွားနေတဲ့အခြေအနေကရှိတယ်။ကဘာမှာလည်းဒီလိုတာရကတွေကရှိတယ်။ရှိတော့ကျွန်တော်တို့ကအခုချိန်မှာရပ်မနေဖို့အရေးကြီးပါတယ်။နော်။ဟိုရပ်မနေဖို့ဆိုတာကျွန်တော်တို့ကဟိုပါပေါ့ကျွန်တော်တို့လည်းကျွန်တော်တို့ရောဝန်ထမ်းတွေကိုတော့အခုဒီမှာဘာမှမဖြစ်သေးဘူးဆိုတော့ရုံးတော့တက်ခိုင်းထားတယ်။ဒါပေမဲ့ရုံးထဲမှာကျွန်တော်တို့က capacity building တွေလုပ်ထားတယ်။စိတ်ဓာတ်မြင့်စေတဲ့ motivation တွေလုပ်ထားတယ်။အရင်အလုပ်လက်ကျန်အကျွေးတွေရှိရင်တို့ပြန်စီရင်နေရှင်းတာတွေတင်ထုတ်တာတွေဟို monetary ပေါ့ review လုပ်တာတွေဒါတွေတော့ကျွန်တော်တို့ကဟို broken ဆွဲပြီးလုပ်ထားတယ်အလိုပဲပေါ့အခြားစားတောက်ဆိုင်တို့ hotel တို့မှာဆိုရင်လည်းဒါတွေကဟိုလာပေါ့နော်ပြန်လဲပြီးတော့တော်ဟိုသူတို့ active ပြောင်းလုပ်နေရမယ်လူတွေကဟိုပေါ့ depression ရတယ်ဆိုတော့အလုပ်မရှိရင်လည်းရတယ်လို့အလုပ်သိပ်ပြရင်လည်း overload ဖြစ်ရင်လည်းဖြစ်တတ်ပါတယ်အဲ့ဒါမျိုးတွေကိုကျွန်တော်တို့ကထိန်းကြီးဖို့အတွက်လည်းဒါလိုပါတယ်အဲ့တော့အခုလိုပေါ့ဟိုကျွန်တော်တို့ကရက်နေလိုက်ရင်တော့ကျွန်တော်တို့ကအခြေအနေပိုဆိုးရမယ်အဲ့တော့ကျွန်တော်တို့ကအခု readiness ဖြစ်အောင်လုပ်ရမယ် ကျွန်တော်တို့ဘာလို့ဆိုအခုချိန်မှာဆိုရင် digital online တွေနဲ့အခုကျွန်တော်တို့ဒီဟိုပါပေါ့နော် online နဲ့ကျွန်တော်တို့ဟိုအခုရုံးနေမှာအုပ်ချုပ်လာပြီဆိုရင်ဒီ practice တွေကိုပို့ပြီးတော့လုပ်ရမယ်အစိုးရကလည်းဒီအပိုင်းတွေကို connection တွေကောင်းအောင် facility တွေကိုပို့ပြီးတော့အားပေးရမယ်နော်အဲ့ဒါမျိုးဆိုကျွန်တော်တို့ကနောက်ဟို digital platform တခုဟာခိုင်ခိုင်မာမာကျွန်တော်တို့ဒီကာလကိုတည်ဆောက်နိုင်ပြီဆိုရင်ပြန်ဖွင့်တဲ့အချိန်ကျရင်ကျွန်တော်တို့မြန်မာနိုင်ငံရဲ့ image တော့ကျွန်တော်တို့ဒီဘက်မှာလည်းဟိုဘာပြောလဲလေပတ်ရံအတွက်အကောင်းဆုံးနေရာဆိုတာကိုသူသိပါတယ်အဲအဲ့လိုပဲကျွန်တော်မြင်ပါတယ
် blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားမှုနဲ့ covid 19ရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့ကမ္ဘာနိုင်ငံတွေဆောင်ရွက်နေကြတဲ့အထက်မှာကျောင်းတွေကောလိပ်တွေတက္ကသိုလ်တွေပိတ်ထားတာလည်းပါပါတယ်အမေရိကန်ပြည်ထောင်စုပြည်နယ်တော်တော်များများမှမူလာတန်းကစလို့တက္ကသိုလ်အတန်းတွေအထိကိုစာသင်ခန်းတွေကိုယာယီပိတ်ထားကြပါတယ်။စာသင်ခန်းတွေကိုပိတ်ထားတယ်ဆိုပေမဲ့တင်ကြားမှုတွေကိုရပ်ထားတာမဟုတ်ပါဘူး။အွန်လိုင်းပေါ်ကနေတဆင့်လေ့ကျင့်တင်ကြားမှုတွေဆက်ပြီးတော့ရှိနေပါတယ်။ဒီတစ်ပတ်မှာတော့တုံးတန်းကျောင်းသူတယောက်အိမ်ကနေစာလုပ်နေရတဲ့အတွေ့အကြုံကိုမျှဝေခြင်းပါတယ်။အမေရိကန်ပြည်နယ်ထဲမှာပြည်နယ်တဝန်းကျောင်းတွေပိတ်ထားတဲ့ Maryland ပြည်နယ်ကတုံးတန်းကျောင်းသူမတ်မေနှင်းအိမ်ရဲ့အတွေ့အကြုံဖြစ်ပါတယ်။
အကြောင်းစာတွေကဒီမှာသမီးတို့တွေက email တွေပို့ပြီးတော့ online courses တွေလုပ်ပေးတယ်လေ login လုပ်ပြီးမှ courses နဲ့ quizzes တွေရှိတယ် kindergarten to 12th grade ရှိတယ်လေ
သမီးအခု3တန်းဆိုတော့သမီးတို့3တန်းစာနဲ့ပတ်သက်ပြီးတော့အကြောင်းကဘာတွေပို့ပေးပြီးတော့အိမ်စာတွေလုပ်ခိုင်းနေလဲ
သမီးက login လုပ်ပြီးမှလုပ်လို့ရတဲ့ဟာတွေရှိတယ်လေquizzes ရှိတယ
်မိခွန်းနေဖြေရတဲ့ဟာနောက်ပြီးတော့
ပြင်သမီးတို့တွေဟာတခါသမီးတို့တွေ games ရှိတယ်လို့ပေါ့သင်ချာ games တွေရှိတယ
်စာဖတ်တာရောဖတ်ရလား
စာဖတ်လို့ရတယ် online ပေါ်မှာစာအုပ်တွေရှိတယ်ပြင်သမီးတို့တွေအတိုက်တဲ့ဟာဖတ်လို့ရတယ်
အဲ့တော့ကျောင်းကတငယ်ချင်းတွေနဲ့ရောတပီတို့ဘယ်လိုမျိုးအဆက်အသွယ်လုပ်နေလဲ
တမီးက online ပုံမှာပြောလို့ရတယ်တခါတလေတမီးကစော့တယ်လေပြန်တခုတချို့တငယ်ချင်းတွေတမီးနဲ့စော့တယ်ဆိုတမီးတို့တွေတမီးကသူတို့တွေနဲ့ပြောတယ်လေ
ဆိုတမီးကအခုတော့ကျောင်းပိတ်ထားတော့စိတ်ညစ်နေလား
အာတမီးကကျောင်းမှာမပိတ်ခင်တော့တမီးတို့တွေက library မှာဆရာမပြောတယ်6ခုယူလို့စာအုပ်6ခုယူလို့ရတယ်ဆိုတမက်တအားစိတ်မကောင်းမဖြစ်ဘူးတမက်ဖတ်လို့ရတယ
်ဟောကျောင်းပိတ်နေပေမဲ့လည်းစာတွေဖတ်လို့ရတော့တမီးစိတ်မညစ်ဘူ
းပြင်ဆရာမကဲရန်ဒီနဲ့ colors တွေပြန်ယူလာတယ်လေဆိုတမီးတို့တမီးရေးလို့ရတယ်စွဲလို့ရတယ
်ဟောအခုအဲ့ဒါအိမ်မှာအဲ့ဒါတွေလုပ်နေတာပေါ့
ဟုတ်ကဲ့သမီးကစัญญาတီးတယ်ဘောလုံးကန်တယ်တခါတလေအပြင်လမ်းလျှောက်တယ်ပြင်တခါတလေသမီးကတအားကောင်းရင်ဖေဖေကတခါတလေမူဗီတွေတူတူပြရတယ်လေ
သမီးလိမ်မာရင်ရုပ်ရှင်တွေကြည့်ရတာပေါ့
ဟုတ်ကဲ့
Maryland ပြည်နယ်ကတုံးတန်းကျောင်းသူမတ်မင်းနေအိမ်ပြောပြသွားတာပါCOVID-19 ကပ်ရောဂါကာကွယ်တဲ့အနေနဲ့ကျောင်းတွေပိတ်ထားရတယ်ဆိုတာကိုကျောင်းတွေမှာရှင်းပြထားပြီးဖြစ်လို့ကျောင်းသူကျောင်းသားတွေအနေနဲ့ကျောင်းမတက်ရပေမဲ့သူတို့လုပ်ရမယ့်တာဝန်ကိုအလေးအနက်ထားကြတယ်လို့မတ်မင်းနှင်းအရဲမိခင်မတ်ခင်ဖြူထွေးကရှင်းပြပါရတယ်
သူတို့ကျောင်းမှာကကိုရိုနာဖြစ်တယ်ဆိုတော့ကိုရိုနာနဲ့ပတ်သက်ပြီးတော့ discussion တွေလုပ်ကြတယ်ခလေးတွေကြားမှာဆွေးနွေးပွဲလုပ်တယ်ဥပမာတမီးဆိုရင်အိမ်ရောက်တာနဲ့သူပြန်ပြောပြတယ်သူတို့ဒီလိုဆွေးနွေးပွဲလုပ်ကြတယ်ကိုရိုနာဖြစ်တာအခုဆိုလို့ရှိရင်ဘလောက်ဆိုးနေပြီပေါ့သူတို့ကအဲ့ဒီ information တွေဟာအစားဒီအချက်လက်လေးတွေကိုသူတို့အွယ်နဲ့မလိုက်အောင်သိတရရတယ်ရှိတယ်ဆိုတော့သူတို့အသိစိတ်ထဲမှာဒီချိန်နေကြမှုလို့ကျောင်းပိတ်တာဒါသူတို့ကျောင်းတက်နေရတဲ့အချိန်ဆက်ပြီးတော့လေ့လာနေရမယ်ဆိုတော့အသိရလည်းရှိတဲ့အခါကျတော့သူတို့အလုပ်ကိုသူတို့လုပ်ရမယ်ဆိုတာကိုလည်းအဲ့ဒီအသိရှိနေတယ်အဲ့ဒီတစ်ခုကတော့ဒီခလေးတွေအတွက်လည်းတော်တော်လေးကောင်းတယ်သူတို့ကဒီတင်ထောက်ကူပစ္စည်းတွေကလည်းအပြည့်အဝရထားတယ်သူတို့ကိုတင်ကြားတဲ့ပုံစံကလည်းသူတို့မပြင်းအောင်တခြားလုံးလုပ်လာခဲ့တာဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကစာသင်ရတယ်ဆိုတာကိုလည်းပြောနေတာမျိုးပေါ့နော
်နောက်ပြီးတော့ဒီကျောင်းသူကျောင်းသားတွေသင်ခန်းစာတွေပြတ်မသွားအောင်လို့ဒီကျောင်းနေရာနေပြီးတော့ online ကနေစီစဉ်ပေးထားတဲ့ပုံစံကိုလည်းရှင်းပြပေးပါလားရှင
့်ဘယ်လိုစီစဉ်ပေးထားလဲဆိုတော့ classroomlogin ဆိုပြီးတော့ပေါ့เนาะဒီចောင်းសាទិង្កានနဲ့မှာទិនတဲ့ပုံစံမျိုးဒီចောင်းនោះကទិនခဲ့တဲ့ဒီទិនငန်းសារីលិចិង្កាននេះទ တင်ချပဲဖြစ်ဖြစ်စာဖတ်တာပဲဖြစ်ဖြစ်ပေါ့နော်စာရေးစာဖတ်တာတွေပေါ့လေအဲ့ဒါတွေအကုန်လုံးကိုသူကအွန်လိုင်းပေါ်ကနေပြီးတော့မှဒီအင်တာနက်ကွန်ပျူတာရှိမယ်အင်တာနက်သုံးလို့ရမယ်ကျောင်းဝပေးထားတဲ့သူတို့ဒီ login လုပ်လို့ရတဲ့ဟာပေါ့နော်ဆိုတော့အကောင့်တွေဝင်ပြီးတော့ဒီကျောင်းနဲ့ပတ်သက်တဲ့သူတို့လေ့လာလို့ရတဲ့ဟာတွေကိုအထက်မှာထည့်ထားပေးတယ်ဆိုတော့ကလေးတွေကအဲ့မှာသွားပြီးတော့ကျောင်းပုံမှန်ကျောင်းတက်တည်တဲ့အချိန်မှာလုပ်တဲ့ဟို fan game တွေအပါပေါ့နော်ဒီလေ့ကျင့်ခန်းတွေသူတို့လုပ်လို့ရမယ်ဆိုလိုတာကအဲဒီတင်ချတွတ်တာပါညာအပြင်ဟိုပဲကလေးတွေဟိုစာလဲတက်ဟိုပျော်လဲပျော်ရအောင်လုပ်ပေးတဲ့လေ့ကျင့်ခန်းမျိုးတွေပေါ့နော်ပေါ့ပေါ့ပါလေ့ကျင့်ခန်းတွေလည်းပါတယ်နောက်စာဖတ်ဖို့အတွက်ဒီနေ့ဟိုဥပမာသူကရေးထားတယ်ဒီနေ့ကိုအကြိုက်ဆုံးအယုတ်ကလေးတစ်ယုတ်ကိုမိနစ်20စာဖတ်ပြပါကိုကြိုက်တဲ့စာတစ်ခုဖတ်ပြပါပေါ့ဒါမှမဟုတ်လို့ရှိရင်လေကိုအဖေကိုဖြစ်ဖြစ်အမေကိုဖြစ်ဖြစ်ကိုအမအဝယ်ဖြစ်ကိုတရရောက်ကိုစာမိနစ်20ပြည့်အောင်ဖတ်ပြပါပေါ့ဆိုတော့အဲ့လို assignment လေးတွေလုပ်ထားတဲ့အခါကျတော့ကလေးတွေကအဲဒီနေ့ဆိုလို့ရှိရင်တနင်္လာနေ့အတွက်ဆိုရင်ဒါလုပ်ပေါ့ဆိုတော့အင်္ဂါနေ့အတွက်ဆိုရင်လည်းပါပေါ့အများကြီးတွေပေးတာတော့မဟုတ်ဘူးပေါ့ပါပါပဲဒါပေမဲ့သူတို့ကကျောင်းဝပြီးတော့နောက်တစ်ခါဘာတွေကိုသူတို့ကတိုက်တွန်းလဲဆိုတော့ဒီလိုမျိုးကျောင်းစာလေ့လာမှုမပြတ်ပါတော့တည်ယူမှုတစ်ခုခုရှိနေတာအပြင်ကိုကလေးတွေကိုသူတို့ရဲ့ဒီပျော်စရာအချိန်ပေါ့နော်လှုပ်လှုပ်ရှားရှားအားကစားလှုပ်ဖို့အတွက်လည်းတိုက်တွန်းတယ်အဲ့ခါကျတော့မိဘတွေကတော့အခုလိုချိန်မျိုးမှာပို့ပြီးတော့အချိန်ပေးရတာပေါ့လေအွန်လိုင်းမှာသွားပြီးတော့ကလေးတွေအဲဒီနေ့ဆိုရင်ဘာတွေလှုပ်ဖို့ကျောင်းကညွှန်ကြားထားတာရှိတယ်ပေါ့ကြည့်ပြီးတော့အဲ့ဒီလေ့ကျင့်ခန်းလေးကိုကလေးနဲ့အတူတူလှုပ်ပေးမယ်ပြီးသွားလို့ရှိရင်သူတို့မပြင်းအောင်သူတို့နဲ့အတူတူကစားပေးတာတို့နောက်ဒီပုံမှန်ပေါ့အဲကလေးတွေသူတို့ကစားခြင်းတဲ့အချိန်လေးတွေကိုသတ်မှတ်ပေးရတာပေါ့နော်အဲ့ဒါတွေတော့လုပ်ပေးရရှိပါတယ
်အမေရိကန်မှာတော့ကျောင်းသားမိဘတွေနဲ့ဆရာဆရာမတွေကြားမှာအွန်လိုင်းပေါ်မှာဆက်သွယ်မှုတွေကအရင်တည်းကရှိနေပြီးသားပါဒါပေမဲ့အခုလိုမျိုးအခြေအနေအရကျောင်းပိတ်ထားရတဲ့အခါမှာကျောင်းသားတွေအတွက်လိုအပ်ချက်တွေကိုကျောင်းတွေကဖြည့်ဆည်းပေးနိုင်ဖို့အဖက်ဖက်ကစူးစမ်းစီစဉ်ပေးနေကြပါတယ်အမေရိကန်ပြည်ထောင်စုထဲမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူအရေအတွက်ပိုများလာနေချိန်မှာဂန္ဓာဇုံကလုပ်ငန်းလည်ပတ်မှုတွေယာယီရပ်ဆိုင်းနေကြပါတယ်ကျောင်းတွေတက္ကသိုလ်တွေကိုဘယ်တော့ပြန်ဖွင့်မယ်ဆိုတာကိုလည်းဘယ်သူမှအတိအကျမပြောနိုင်သေးပါဘူးလောလောဆယ်အခြေအနေမှာအွန်လိုင်းစာသင်ခန်းတွေကပုံမှန်စာသင်ခန်းတွေနေရာမှာအစားထိုးသင်ကြားပေးနေအောင်မှဖြစ်ပါရဲ့ရှင်ကျွန်မဆုမြတ်ပါမှာ
အခုဆက်ပြီးမရေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်အားလုံးဆင်းသက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းတော်မှာတော့ဒီကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ပိုးကြဲကြဲပြင်းပြင်းကူးစက်ပြန့်ပွားမှုကအမှုပညာအသိုက်အဝိုင်းကိုဘလောက်ထိဆက်ပြီးတော့ရိုက်ခတ်မှုတွေကြီးနေပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအသိုက်အဝိုင်းကသတင်းတူတူတွေကိုပြောပြပေးသွားပါမယ်အော်စကာဆုရှင်မင်းသားကြီးထွန်ဟန့်စ်နဲ့သူ့ရဲ့ဇနီးရီတာဝီလ်ဆန်တို့နှစ်ဦးမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိခဲ့ပြီးတဲ့နောက်ဩစတြေးလျနိုင်ငံကွင်းစ်လန်ပြည်နယ်ကဆေးရုံတစ်ခုမှာ9ရက်ဆေးရုံတက်ခဲ့ရပြီးတော့အခုဆေးရုံကဆင်းလာကြပြီလို့ People Magazine ကရေးသွားတာပါသူတို့နှစ်ယောက်ကဩစတြေးလျမှာငှားနေတဲ့အိမ်တစ်လုံးမှာအနားယူနေပြီးတော့နှစ်ယောက်လုံးအခုချိန်မှာအိမ်ထဲမှာပဲနေပြီးတော့တရားခွဲစောင့်ကြည့်ခံထားရတော့ရှိတယ်လို့မင်းသား Tom Hanks ရဲ့ပြောရေးဆွေးနွေးရှိသူကိုကိုးကားပြီးတော့ American ပြည်အောင်စုက People Magazine မှာရေးထားတာပါသူကဩစတြေးလျနိုင်ငံမှာရုပ်ရှင်ကားတကားရိုက်နေတော့ပင်မနှွဲနေပြီးတော့အဖျားနည်းနည်းတက်လာပြီးတဲ့နောက်မှာဆေးစစ်ကြည့်တော့ကိုရိုနာဗိုင်းရပ်စ်ပိုးသူတို့လင်မယားနှစ်ယောက်စလုံးမှာတွေ့ရှိခဲ့တယ်ဆိုပြီးတော့မင်းသား Tom Hanks ကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာကနေပြီးခဲ့တဲ့သတင်းပတ်ကပဲသူ့ရဲ့ပရိသတ်ကိုရေးပြီးတော့အကြောင်းကြားခဲ့တာဖြစ်ပါတယ်သူတို့နှစ်ယောက်လုံးအသက်63နှစ်ရှိကြပါပြီTom Hanks ကအဆိုရောကြီး Elvis Presley အကြောင်းရုပ်ရှင်ကားတကားရိုက်ဖို့ Australia နိုင်ငံအရှေ့ဘက် Brisbane မြို့မှာရှိတဲ့ Gold Coast ကမ်းခြေဒေသကိုသွားရောက်နေတာဖြစ်ပါတယ်။ Warner Brothers ရုပ်ရှင်ထုတ်လုပ်ရေးကရိုက်ကူးမဲ့အဲဒီရုပ်ရှင်ထဲမှာ Tom Hanks က Elvis Presley ရဲ့ manager Colonel Parker ဖြစ်တဲ့တရုတ်ဆောင်တာပါ။မင်းသား Tom Hanks နဲ့သူ့ရဲ့ဇနီး Rita Wilson တို့နှစ်ယောက်ကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်ဆိုပြီးတော့သတင်းဖြစ်လာတဲ့ပထမအဦးဆုံး American အကြော်မော်နှုပညာရှင်တွေဖြစ်ပါတယ်။ဒီလိုမျိုးကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရသူတွေထဲမှာတော့ဗြိတိသျှမင်းသား Idris Elba ကသူ့မှာကိုရိုနာဗိုင်းရပ်စ်ပိုးရှိနေတယ်ဆိုတာစမ်းသပ်မှုအဖြစ်ရတဲ့အကြောင်းပြောသွားပါရစ်။ဒါကြောင့်မလို့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်လို့ကြေညာတဲ့အမှုပညာရှင်တွေထဲမှာ Tom Hanks တို့ဇနီးမောင်နှံပြီးသွားရင်နောက်ထပ်အမှုပညာအကြောင်းမတော်တူတိုးလာတယ်လို့ဆိုရပါမယ်။ ီမင်းသားကလူသက်ဆိုတဲ့ရုပ်သံရဲစလံတွေမှာတရုပ်ဆောင်ထားသလို Adventures Infinity War လူစွမ်းကောင်းစကားမှာလည်း North Snap ဖျား Heimdall အဖြစ်နဲ့တရုပ်ဆောင်တာပါသူမှာဒီယောဂပိုးရှိနေပေမဲ့ယောဂလက္ခဏာမပြပါဘူးဒါပေမဲ့တခြားသူတွေနဲ့တီးကြခွဲနေနေတယ်လို့သူ့ရဲ့တွေ့တဲ့လူမှုကွန်ရက်စာမျက်နှာမှာရေးပြောထားပါတယ်သူဘယ်မှာရှိနေလဲဆိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးသူကအခုမနဲ့ဆေးစစ်ချက်အရာ COVID-19ယောဂပိုးရှိနေပါတယ်ကျွန်တော်ကတော့ okay လို့ခံစားရတယ်အခုထိဘာယောဂလက္ခဏာမှမရှိပါဘူးဒါပေမဲ့ virus ကိုခံရနိုင်တယ်လို့ကျွန်တော်သိပြီးကြတဲ့ကလူတွေနဲ့တီးကြခွဲနေပါတယ်အားလုံးလည်းအိမ်မှာပဲနေပြီးတော့လက်တွေ့ကြပြင်ဆင်ထားကြပါကျွန်တော်ဘယ်လိုဖြစ်နေလဲဆိုတာလည်းမပြတ်ပြောသွားပါမယ်ဘာမှအကြောက်မနေကြပါနဲ့လို့အသက်48နှစ်အရွယ်အယ်ဘာကရေးထားပါတယ်ယောဂပိုးတွေ့ထားရသူတဦးနဲ့သူထိတွေ့ခဲ့ပြီးတဲ့နောက်မှာသူစစ်ဆေးခဲ့တာဖြစ်တယ်လို့ရေးထားပေမဲ့လည်းအဲဒီယောဂပိုးရှိသူဘယ်သူပဲဝါဆိုတာသူမပြောထားပါဘူး Twitter မှာစာနဲ့အတူတင်ထားတဲ့ဗီဒီယိုထဲမှာတော့လူတွေကိုမကြောက်ချဖို့အကောင်းဆုံးပြင်ဆင်ပြီးနေထိုင်ဖို့သူကအကြံပြုထားတာပါအဲဒီဗီဒီယိုထဲမှာသူ့ရဲ့နောက်မှာတော့သူ့ရဲ့ဇနီးဖြစ်သူ Sabrina ကိုတွေ့ရပါလိမ့်မယ်သူပြင်ဆိုရင်တော့2008ခုနှစ် James Bond ဇာတ်ကား Quantum of Solace မှာ James Bond မင်းသမီးဖြစ်တဲ့တရုတ်ဆောင်တဲ့ Okla Catlan ကိုကလည်းသူ့မှာ Corona Virus စမ်းသပ်တွေ့ရှိခဲ့ရပြီးတဲ့နောက်အပြင်းမထွက်တော့ရတဲ့အိမ်ထဲမှာပဲခွဲနေနေတယ်လို့တင်းငယ်ရင်းတွေကပဲပြောသွားတာပါ Corona Virus ရှိနေတယ်လို့အခုမင်းသား Idris Elba ကထုတ်ပြောကြေညာလာတဲ့နောက်မှာကမ္ဘာနဲ့ရုပ်ရှင်ရိုက်ကူးရေးတော်တော်များများကိုရက်လိုက်ကြရပါတယ်မင်းသား Keanu Reeves တရုတ်ဆောင်မဲ့လေးကားမြောက် Matrix ရုပ်ရှင်ရိုက်ကူးရေးနောက်ပြီး Fantastic Beasts and Where to Find Them တတိယမြောက်ရိုက်ကူးရေးတွေကိုရပ်ထားလိုက်ပြီလို့ Warner Brothers ရုပ်ရှင် Studio ကမတ်လ16ရက်နေ့ကပဲကြေညာသွားပါတယ်။ Matrix ဇာတ်ကားကိုဂျာမနီမှာရိုက်ကူးဖို့ရှိပြီးတော့ Fantastic Beasts ရုပ်ရှင်ဇာတ်ကားကိုအခုမှထုတ်လုပ်ဖို့စီစဉ်နေတာပါ။ Universal Pictures, Netflix နဲ့ Disney တို့ကလည်း Coronavirus ကဘာနဲ့ပြန့်နှံ့လာတာတွေကြောင့်သူတို့ရဲ့ရုပ်သံဇာတ်လမ်းအစီအစဉ်ရိုက်ကူးရေးတော်တော်များများကိုရပ်ဆိုင်းထားလိုက်ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Paint it on the side and bright red.
မရီတနာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ခဲ့ကြရတာပါရှင်။ကမ္ဘာတော်ဝန်ကအမှုပညာအားကစားစာပေရင်ကျေးမှုစသဖြင့်နယ်ပယ်သီးသီးကထင်ရှားကျော်ကြားလူသိများသူတွေရဲ့အကြောင်းကိုစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။အခုတင်းလာနေညာပဲထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့နိုင်ငံတော်အရန်တပ်ဖွဲ့အရရဲ့ကုန်ကျစရိတ်ကိုပြည်ထောင်စုအစိုးရကနေပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်내အုပ်ချုပ်ရေးမှူးညွှန်ကြားမှုအောက်ကနေစတင်ပြီးလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။ပြည်내တုံးခုစလုံးမှာအရေးပေါ်အခြေအနေအရေးပေါ်ဘေးဒုက္ခအခြေအနေကြေညာထားတာကိုလည်းသမ္မတထရမ့်ကအတည်ပြုထားပါတယ်။Republican အထက်လွှတ်တော်မှ Rand Paul ဟာ COVID-19 ရောဂါအကူးဆက်ခံထားရတယ်လို့တနင်္လာနေ့ကအတည်ပြုပြောဆိုပါတယ်။သူကဒီရောဂါကူးဆက်သူတွေနဲ့ထိတွေ့ဆက်ဆံမှုမရှိဘူးလို့ပြောပါတယ်။ဒါပေမဲ့သူသွားလာခဲ့တဲ့ခီးတွေခန်းနာတွေကလည်းတဆင်အကူးဆက်ခံနိုင်ရတာဖြစ်ပါတယ်။အောက်လွှတ်တော်အမတ်နှစ်ယောက်လည်းဒီရောဂါပိုးအကူးဆက်ခံနေရတာပါ။ကမ္ဘာကယောဂါ COVID-19 ကူးစက်ပြန့်နှံ့မှုကမ္ဘာတဝန်း3သိန်းကျော်ခန့်ခဲ့ရပြီးတေဆုံးသူပေါင်းက1000ကျော်လာချိန်မှာပဲအာရှနိုင်ငံတွေမှာအခြေစိုက်တဲ့မြန်မာတိုင်းရင်းတွေကမြန်မာနိုင်ငံသားတွေအရေးပေါ်ဆက်သွယ်နိုင်ဖို့နဲ့နေရပြန်လို့သူတွေအတွက်စီစဉ်ပေးနေပြီးဒီယောဂါပိုးမကူးစက်ရေးအတွက်ကြိုတင်ကာကွယ်မှုအစီအမံတွေကိုဆောင်ရွက်နေပါတယ်လို့ဒီကနေ့မတ်လ23ရက်နေ့နေ့စွဲနဲ့ကြေညာချက်အသီးသီးထုတ်ပြန်ကြပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်2020တိုကျိုအိုလံပစ်ပြိုင်ပွဲအပြည့်အဝမကျင်းပနိုင်ဘူးဆိုရင်ပြိုင်ပွဲကိုရွှေ့ဆိုင်းသွားနိုင်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားလိုက်ပါတယ်။ဂျပန်ပါလီမန်မှာဒီကနေ့ကျင်းပတဲ့အစည်းအဝေးတွင်ဝန်ကြီးချုပ်အာဘေကပြောလိုက်တာပါ။
တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကြေအကျကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်အခုညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျိုဂေဖြစ်ပါတယ်အခုထုတ်လွှင့်ပေးတဲ့အစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ20 25 32တို့ကနေနားဆင်နိုင်ကြပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.